အကျွေးအကြံမရှိကုန်စင်အောင်အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ပြီးဝိပဿနာဘာဝနာကမ္မဋ္ဌာန်းရှုပွားသုံးသပ်ပါဆိုပြီးတော့ဒီလိုဝိသုတိမေမဟာဒီကာဆရာတော်ကဝိသုတိမေမဟာဒီကာဒုတိယအတွက်သံမြတ်391မှာဖော်ပြထားပါတယ်နော်။ဘာဖြစ်လို့သူကအကျဉ်းချံမရှိကုန်စင်အောင်ယုတ်တရားနံတရားတွေကိုသင်္ချောင်းအောင်ရှုပွားသုံးသပ်ရမလဲဆိုတဲ့အပိုင်းကိုတော့ကြိုတင်ရှင်းထားပြီးဖြစ်ပါတယ်နော်။အဲ့ဒီရှင်းလင်းချက်ကိုမပြောမီဒီမှာအကြောင်းဥပ္ပတ္တိမီအဖြစ်ဆိုတာလေးကိုနည်းနည်းလေးတော့သဘောပေါက်အောင်ရှင်းပြဖို့လိုလိမ့်မယ်ရှင်းနေ။ယုတ်တရားနံတရားတွေကယောဂီရဲ့အသိဉာဏ်မှာတခါတည်းဟန်သိသင်ရှားတယ်တခါတည်းဟန်ကောင်းကောင်းမသိမရှားဖြစ်တတ်တယ်။ရှုနေရင်ပဲနဲ့ခုဒါလေးပါရှုနေတဲ့ယောဂီများဒါလေးပါမှာတခါတည်းလေးရှုနေလို့တော်တော်လေးသင်ရှားနေရကြတယ်။တခါတည်းဒါလေးပါတွေကမသိမရှားဖြစ်ခြင်းဖြစ်သွားတတ်တယ်။အဲ့ဒီပုံစံသဘောမျိုးပဲ။ခုဒီယုတ်တရားနံတရားတွေကိုရှုပတ်သုံးသပ်တဲ့အပိုင်းမှာတခါတည်းဟန်သမာဓိစွမ်းအားကထက်လာပြီဆိုလို့ရှိရင်ယုတ်တရားနံတရားတွေကသိပြီးသင်ရှားလာတယ်။တခါတည်းသမာဓိစွမ်းအားတွေကကျော့နေသွားရင်ယုတ်တရားနံတရားတွေကကျော့သွားတတ်။ဟောသင်္ချာမှုအာနေသွားတဲ့။ဟောသမာဓိတုတ်တံခဏခဏပြောနေတယ်။ဒီယုတ်တဲ့ဉာဏ်တရားတွေကိုဖွင့်ပေါက်ပြီးသိနေတဲ့ဉာဏ်ကိုပညာလို့ခေါ်ပါတယ်။ဒီပညာအကောင်းရဲ့အနိကဆုံးအကြောင်းဒီဘာလဲလို့ပြီးတော့သမာဓိပဋ္ဌာန်ံဆိုပြီးတော့အထက်ကရာဆရာတော်မြတ်ကရှင်းထားတယ်။သမာဓိသည်ပဉ္စိန္ဒရေခေါ်တဲ့ပညာဖြစ်ခြင်းရဲ့အနိကဆုံးအကြောင်းတစ်ခုဖြစ်တယ်လို့ရှင်းထားတော့အထက်ကရာဆရာတော်မြတ်ကသူတို့ရဲ့အယူဆအတိုင်းရှင်းထားတာဆိုတော့မဟုတ်ပါဘူး။တမာတိဘိက္ခဝေဘာဝေဒ္ဓတမာဟိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပသနာတိ။ဟောတမာတိသုတ်တန်စတဲ့ထိုထိုသုတ်တန်ဒီမှာနာယုတ်ပါဠိတော်တမာတိသုတ်တန်စတဲ့ထိုထိုသုတ်တန်ဒီမှာဘုရားရှင်ကိုယ်တော်တိုင်ဟောထားတယ်နော်။စိတ္တယဟန်တို့တမာတိထူထောင်ကြ။တမာတိရှိနေတဲ့ယဟန်ဒီဟုတ်တိုင်းမှစွာကွယ်ကွယ်ပြားပြားသိတယ်လို့ဒီလိုဘုရားရှင်ကိုယ်တော်တိုင်ဟောထားတဲ့အတွက်သမာဓိသည်အနည်းဆုံးအကြောင်းတစ်ခုဖြစ်ပါတယ်။အဲ့ဒါယုတ်တရားနံတရားတွေအသိဉာဏ်မှာမထင်လားမမြင်လားဘူးဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်ဒီဘာလို့ရမလဲ။သမာဓိကိုပြန်ထူထောင်ပေးရတယ်နော်။သမာဓိထူထောင်ပေးလိုက်လို့သမာဓိစွန့်ရင်တည်းကထက်လို့ဒီသရုပ်အထုသဖြင့်ခုဒီမှာကသရုပ်ဓာတ်ံသမာဓိကိုအခြေခံထားတာဖြစ်တော့ဒီသရုပ်ဓာတ်ံသမာဓိကိုပြန်ပြီးသမာဓိထူထောင်လိုက်လို့လင်းအောင်ကြီးတွေကကျိုးပြက်တလဲလဲတောက်ပလာပြီးစိတ်ခိုင်ကလာပြီးဆိုတဲ့အချိန်ခါမှာယုတ်တဲ့နန်းကိုတပံပြန်ပြီးသိသိရအဲ့ဒီယုတ်တရားတွေထဲမှာလဲဥပါဒယုတ်တဲ့ကမထင်မရှားဖြစ်နေပြီဆိုလို့ရှိရင်မလုပ်နဲ့ယုတ်ကလတခုအတွင်းမှာတည်ရှိနေတဲ့မဟာဘုတ်ဓာလီဘာကိုသက်ခတ်တက်ခတ်သိသိပါဥပါဒယုတ်တဲ့ဒီမဟာဘုတ်ကိုမိတွယ်ဖြစ်ပေါ်နေတဲ့အတွက်ဤမေသတ္တရောမဟာဘုတ်တေပရိက္ခဏန္တသာဥပါဒရူပံပကတံဟောတိဒီလောကပြောခဲ့ပြီးပြီသမောဟဝိနောတိတေသက္ကရာသမေနံ241ကိုကိုးပြီးပြောတာနော်ကလတ်တခုအတွင်းမှာတည်ရှိနေတဲ့ဥပါဒယုတ်တွေကအတိညာမှာမထင်လားမဖြစ်မမြင်လားဖြစ်နေခဲ့ရင်ထိုကလတ်တခုအတွင်းမှာရှိတဲ့ဓာတိလေးပါးကိုပဲသက္ကတကထင်ရှားအောင်သိသိပါဓာတိလေးပါးထင်ရှားလိုက်ဥပါဒယုတ်တွေဒီအလိုလိုထင်ရှားလာလိမ့်မယ်ဒါဟာအကြောင်းဥပ္ပတ္တိပဲယုတ်လောကနော်ဒီတော့နတ်လောကနဲ့ပတ်သက်လို့အကြောင်းဥပ္ပတ္တိကဘာလဲလို့မေးရင်ဒီလောကပြောခဲ့ပြီးပါပြီနော်နန္တရားတွေကိုသိသိစဉ်အချိန်ခါတုန်းကနန္တရားတွေဟာအတိညာမှာမထင်လားမမြင်လားဖြစ်လာခဲ့ရင်ဘာဖြစ်မလဲဘာလို့ရမလဲနန္တရားတွေကိုသိသိတဲ့ဤစဉ်တွေဘယ်နည်းရှိလဲသုံးနည်းဖတ်တာကစသိသိတဲ့ဤကတဏီဝေဒနာကစသိသိတဲ့ဤကတဏီအသိစိတ်ဝိညာဉ်ကစသိသိတဲ့ဤကတဏီအဲ့ဒီဤတွေဖြင့်ဒီနန္တရားတွေကိုသိသိလိုက်တဲ့အချိန်ခါမှာနန္တရားတွေကအတိညာဏ်နဲ့မထင်လားမမြင်လားမမြင်လားဖြစ်နေခဲ့မစဉ်ဘာလို့ရမလဲသဇေပနာတာတေနတေနမှုခေနရူပံပရိကေတဝအရူပံပရိကဏတောသုခုမန္တာအရူပံနဥပန္ထာတိဒေနဒုရဏိခေပအာဂတဝရူပမိဝပုဏပုဏသမ္မတိတ္တဗမနတိကတ္တပရိကေတဘဝဝုသေပေတ္တံဖတ်တာကစသိသိတဲ့ဤဝေဒနာကစသိသိတဲ့ဤအတိစိတ်ဝိညာဉ်ကစသိသိတဲ့ဤခေါ်တဲ့တို့တို့နိလန်တို့ဖြင့်နန္တရားတွေကိုအိုးမူပြီးသိသိကြည့်ယုတ်တရားတွေမှလည်းခဏကဦးဇင်းတို့ဓကမထအကျဉ်းဒီဓကမထအကျဉ်းဒီဓကမထအကျဉ်းဒီမှလည်းရှုပါဘုံဒီနှစ်နည်းဓကမထအကျဉ်းဒီမှရှုပါဘုံ16နည်းသုံးဖို့19နည်းကြည့်အဲ့ဒီနိလန်တွေဖြင့်ယုတ်တရားတွေကိုသိသိတယ်ယုတ်တရားတွေသိသိပြီးတော့နန္တရားတွေကိုလှမ်းပြီးယောဂီပုဂ္ဂိုလ်ကသိသိလိုက်တဲ့အချိန်ခါမှာနန္တရားတွေကသိမ့်မွေ့နေတဲ့အတွက်မထင်မလားမမြင်လားဖြစ်နေခဲ့မယ်ဘာလို့မလဲဒေနာဒုရဏိခေပအာဂတဝရူပမေဝပုဏပုဏံသမတိတဗ္ဗမနတိကတ္တပပရိကေတဗ္ဗဝဝုသုပိတဗ္ဗ Dura Nishiba, Nandia, Daisy, the Lungan, Dawon, Jigo, Picha, Matabe, So Yogi Bogo, the Yodiago, Dalin, Takataka, Tonda, Banalong, the Mat, Yamche, Bancha, Yuba, Yamche, Bancha, Mataba, Tabi, Nandiari, Adinama, Matila, Mamila, Lucian, Paluable, Yodiago, Takataka, Daisy, Pia, Takataka, Nalong, Pia, Takataka, Yamche, Bancha, Takataka, Yodiago, Tonda, Pia. အဲ့ဒါဟာအကြောင်းဥပ္ပဒ်တမီပဲနော်အဲ့ဒီလိုအသိဉာဏ်နဲ့မထင်လားမမြင်လားတဲ့ယုတ်ကြတဲ့ကိုအသိဉာဏ်နဲ့မြင်လားထင်လားမြင်လားအောင်အကြောင်းဥပ္ပဒ်တမီဖြင့်ကြိုးစားအထုတ်ပါကြိုးစားအထုတ်ပြီးအချိန်ခါကြတော့မှအဲ့ဒီလိုကြိုးစားအထုတ်လိုက်လို့ယုတ်တွေကိုထက်ခါတက်ခါသုံးသပ်လိုက်ဘာဖြစ်လာမလဲယထာယထာဟိတာရူပံသူဝေခာလိတံဟောဒီနေသတံသူပရိသုဒ္ဓံတထံတထာတရာရမဏအရူပဓမ္မတရားမေဝ အဲ့ဒီအချင်းရအချင်းတို့ယုတ်တရားလျင်အာယုံရှိနေတဲ့နန္တရားတွေဟာအလိုလိုထင်ရှားလာပါလိမ့်မယ်ဆိုပြီးတော့ဒီလိုဝိသုဒ္ဓိမေအချက်ကရာဒုတိယအတွဲဇာမျက်နှာ225ဇာဘရင်669မှာအတိအကျရှင်းထားပါတယ်။ဒါကြောင့်နန္တရားတွေမထင်လားမမြင်လားလို့ရှိရင်နန္တရားတွေကိုထင်လားမြင်လားအောင်ပြုလုပ်ရမယ်အကြောင်းဥပဒေတည်းမိတာပါလေ။ယုတ်တရားကိုသိသိခြင်းပဲနော်။အဲ့ဒီလိုသိသိတာကိုလောကပြောကြတဲ့အတိုင်းဥပမာလေးနဲ့ထက်ကြတာကရှင်းထားပါလေကျင်းမုံလေးကိုကျင်းမုံမြင်လေးမှာမိမိရဲ့မျက်နှာကိုကြည့်လိုက်တဲ့အချိန်ကမှမထင်လားမမြင်လားရင်ဒီကျင်းမုံကိုမလုပ်ရမလဲထက်ကြတာကပုတ်တက်ပြရတန်ရှင်းသွားလို့ချင်းကြည့်လိုက်တဲ့အခါမိမိရဲ့မျက်နှာဒီတန်ရှင်းစွာထင်လာမယ်အဲ့ဒီအတိုင်းပဲရုပ်ကိုထက်ကြတာသုံးသပ်ပြီးနန္ဒရာတိတိလိုလိုထင်ရှားလာမယ်လို့ဒီလိုဖွင့်ထားပါတယ်နော်အဲ့ဒီလိုအကြောင်းဥပဒေတမီအဖြစ်အသိဉာဏ်နဲ့မထင်လားမမြင်လားတဲ့ရုပ်တရားတွေကိုလည်းအသိဉာဏ်နဲ့ထင်လားမြင်လားအောင်ကျိုးစားအပ်တော်ပြီးတော့အကျွင့်ကြံမရှိကိုယ်စဉ်အောင်သာလျင်သာလျင်ဆိုပြီးတော့ဧဝဒရာနဲ့ဖွင့်ထားပါတယ်နဝတေတာတောဝဆိုပြီးဖွင့်ထားနော်အကျွင့်အကြံမရှိကိုယ်စဉ်အောင်သာလျင်သမ္မတိတ္တပါအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုပွားသုံးတာထိုက်ပါတယ်လို့ဒီလိုဖွင့်ထားပါတယ်အဲ့လိုဖွင့်ထားတဲ့အပိုင်းမှာဦးဇင်းတို့ဘာဖြစ်လို့ဒီယုတ်တရားနန္တရားတွေကိုအကျွင့်အကြံမရှိကိုယ်စဉ်အောင်သုံးတာရှုပွားရမှာလဲဆိုတာကိုလည်းဒီကဆရာတော်ကသာမျက်နှာဒုတိယအတွက်သာမျက်နှာ358မှာကြိုတင်ရှင်းထားပြီးဖြစ်ပါတယ်เนาะအဲ့ဒီကြိုတင်ဒီကဆရာတော်ရဲ့ကြိုတင်ရှင်းလင်းချက်ကလေးကိုသဘောပေါက်ရအတွက်နည်းနည်းလေးထပ်ပြီးတော့ပြောမယ်ဥစ္စေတော့ယောဂီပုဂ္ဂိုလ်ကယုတ်တည်နန္ဒီသိသိပြီးပြီဆိုရင်ဣစ္ဆတ္တမှာလည်းယုတ်တည်နန္ဒီသိသိပြီးပြီဗိဓာမှာလည်းယုတ်တည်နန္ဒီသိသိပြီးပြီယုတ်ကိုသိသိခြင်းကရူပပရိက္ခလုံငန်းနာမ်ကိုသိသိတာကနာမပရိက္ခလုံငန်းအဲ့ဒီယုတ်နဲ့နဲ့နှစ်မျိုးသိသိပြီးပြီဣဇ္ဇတဘိဒနှစ်ဌာနမှာသိသိပြီးပြီဆိုလို့ချင်းသူယောဂီပုဂ္ဂိုလ်ကစိတ်တည်ဆင်းတက်ပြီးတော့ဣဇ္ဇတမှာယုတ်နာကိုသိသိခြင်းဘိဒမှာလည်းယုတ်နာကိုသိသိခြင်းဣဇ္ဇတမှာလည်းယုတ်နာကိုပိုင်းခြားမှတ်သားခြင်းဣဇ္ဇတဘိဒနှစ်ဌာနမှာယုတ်နာသိသိတာကိုတော့ရူပါရူပပရိက္ခခေါ်နော်ဣဇ္ဇတဘိဒနှစ်ဌာနတို့၌ယုတ်နာကိုပိုင်းခြားမှတ်သားတာကိုတော့နာမရူပဝဝဌာနလုပ်ငန်းလို့ခေါ်ပါတယ်အဲ့ဒီလိုဣဇ္ဇတဘိဒနှစ်ဌာနသိသိတဲ့အပိုင်းမှာဝိသုဒ္ဓိမေအတ္တကရာဆရာတော်ကဘယ်အထိသိသိရမယ်ဆိုတာကိုသူကရှင်းထားတယ်။ဝိသုဒ္ဓိမေအတ္တကရာဒုတိယအတွက်သံမျက်နှာ229 228မှာသဗ္ဗေပိတေဘုမကေတမေခကေနသမုက္ကံဝိဝရမနောဝိယယမကတာလေကန္တံဖာလယမနောဝိယသနာမင်းစာရူပိသတိဒွေတဝဝထပေတိသဗ္ဗေပိတေဘုမကေတမေတေဘုမကတေကသုံးဘုမကဘုံကကရှိဘုံသုံးပါအတွဲရှိတယ်ဆိုတာကကာမရူပအရူပကာမရူပအရူပလို့ခေါ်ဆိုအပ်တယ်ဘုံသုံးပါအတွဲမှာတည်ရှိနေတဲ့တေဘုမကသင်္ခါရတရားအလုံးကိုဒီလိုဖွင့်တယ်သဗ္ဗေပိတေဘုမကေတမေကာမရူပအရူပလို့ခေါ်ဆိုအပ်တယ်ဘုံသုံးပါအတွဲမှာတည်ရှိနေတဲ့သင်္ခါရတရားအလုံးကိုဒီတုန်းကတော့ကြုတ်ကလေးတွေအသုံးပြုတဲ့ယရနာတွေထည့်တဲ့အဲဒီယရနာတွေထည့်တဲ့ကြုတ်ကလေးကိုမင်းလျက်ကလေးနဲ့ကပ်ပြီးဖွင့်လိုက်သလိုသံဘူးမြောက်အစုံကိုသာဂဏီသံမြင့်ကလေးပုတ်ပြီးတော့အောက်ပိုင်းတော့တို့နေမှာတော့သံမြင့်ခေါ်တယ်အထက်ပိုင်းတော့တို့နေရသဘင်ပေါက်လို့လည်းသုံးတယ်တို့နေရကသံဘူးမြောက်လို့သုံးနော်မတူတူပဲခုလိုဆောင်းတဲ့အချိန်ခါလောက်ရောက်လာပြီဆိုလို့ရှိရင်တော့ဒါလေးတွေမိဖို့ပြီးသာဂဏီကြက်လာတဲ့အခါမှာသံမြင့်ကလေးကအမိကနေကန်ပြီးတော့နှစ်ချမ်းခွဲချလိုက်သလိုပဲနော်နာမေဇာရူပိသတိတွေ့တော်ဟောသဖြင့်နာနဲ့ယောက်ကိုနှစ်ခုပိုင်းခြားမှတ်တော်ပါဆိုပြီးအထကရာဆရာတော်ကရှင်းထားတယ် အဲ့ဒီရှင်ရဲ့မှာသဗ္ဗေပိဒေဝမဂေဓမေဆိုတဲ့သကလုံးလေးပါသဗ္ဗေပိဒေဝမဂေဓမေဆိုတာက32ခုအတွင်းမှာတည်ရှိနေတဲ့ယုတ်ပြဏ္ဏတရားသင်္ခါရတရားအကုန်လုံးလို့သင်္ခါရဆရာတော်ကဒီလိုသတ်မှတ်ချက်ပေးထားတယ်။ဘာဖြစ်လို့အဲ့ဒီမှာအကုန်လုံးလို့သင်္ခါရဆရာတော်ကကြီးရတယ်လဲ။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့သဗ္ဗေပိဒေဝမဂေဓမေဒီပါဏသဗ္ဗကေနစေတသမ္မသမနုပကသတ္တမတအနဝတေတိတ္တဘတယဝုဒ္ဓံဝိတ္တိမေမဟာဓိကတုတ္တရေသမေနာ358မှာဒီသကလုံးလေးကိုပြန်ပြီးအထိကဆရာတော်ကရှင်းထားတယ်နော်သဗ္ဗေပိတေပုမကေဓမေတိပဏ္ဍသဗ္ဗခေနိစိတ္ထသမ္မသမနုပကတဓမ္မသနဝတိတိတ္တဗန္ဓာယဟုတ်တံသဗ္ဗေပိတေပုမကေဓမေဆိုတဲ့ဒီနေရာမှာသဗ္ဗအကုန်လုံးဆိုပြီးတော့အထကရာကဒီသကလုံးလေးကိုယူပြီးတော့ပြောနေခြင်းသည်သမ္မသမန္တုပကတဓမ္မတအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ရွှေရှုပသုံးတချက်ငါထိုက်တန်တော်တရားဤအနဝသေးသေးတဗ္ဗတယမကြွဲ့မကြံစီလိုသည့်အတွက်ကြောင့်ဟောတံဖွင့်ဆိုနေခြင်းဖြစ်ပေ၏အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ပြီးရှုပသုံးတထိုက်တဲ့တရားတွေမကြွဲ့မကြံရအောင်လို့တပ်ပါတရားဖြင့်ထေကရာဆရာတော်ကအကုန်လုံးလို့ပြောလိုက်တာတင်းကြီးအနဝသေးသတော်ပရိညာဧကန်တတော်ဝိရိတိတဗ္ဗံဒီမှန်လာပေ၏တန်ထွအလုံးစုံသောတေဘုမကသင်္ခါရတရားသည်အနဝတေတတော်အကျွဲ့အကြံမရှိသောအဖြစ်ပရိညာပိုင်ချ၍သိအပ်၏ဧကန်တတော်ဧကန်စင်စင်အဖြစ်ဝိရဇိတဘတွတ်တတ်မဲ့ခြင်းပြင်းပြစေအပ်၏အလုံးစုံသောယုတ်တရားဉာဏ်တရားဆိုတာကဘာလဲအနဝတေတတော်ပရိညာအကျွဲ့အကြံမရှိကိုယ်စင်အောင်ဉာဏ်ဖြင့်ပိုင်ချသိရမယ့်တရားဖြစ်တယ်ဧကန္တတဝိရတိတဗ္ဗံထိုအလုံးစုံသောယုတ်တိနန္ဒီအပေါ်၌တွေ့တတ်တတ်မည်တဲ့တဏှာကိုပြင်းပြအောင်ကျင့်ရမယ်လုပ်ငန်းလည်းဖြစ်တယ်။တရောဇစိတ်တံဝိရဇယံပမောစေတဗ္ဗံတရောဇထိုအလုံးစုံသောတိဗုမကသင်္ခါရတရားမှလည်းပဲစိတ်တံစိတ်ကိုဝိရဇယံတွေ့တတ်တတ်မည်ခြင်းကျင့်ပြစေလျက်ပမောစေတဗ္ဗံလွတ်မြောက်စေအပ်၏တွေ့တတ်မှုမှလွတ်မြောက်အောင်ကျင့်ရမယ်အလုံးစုံသောတိဗုမကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုတ်တိနန္ဒီအပေါ်၌တွေ့တတ်တတ်မည်ခြင်းကိုပြင်းပြတော့အောင်ဝေဒမှုတွေလွတ်မြောက်အောင်ကျင့်ရမယ်။ဘာဖြစ်လို့လဲ။ဒီနာဟဘုရားဘုရားကဒီလိုကိုဟောထားတယ်။ဒီလိုဟောထားလဲ။သဗ္ဗံဘေကဝေအနဗိဇာဏံအပရိဇာဏံတထစိတ်တအဝိရဇယံအပဇဟံအဘဘောဒုက္ခဖျာယ။သဗ္ဗိဇာခောဘေကဝေအပိဇာဏံပရိဇာဏံတထစိတ်တဝိရဇယံပဇဟံဘဘောဒုက္ခဖျာယ။ဒါကတန်ရုပ်ပါဠိတော်ဒုတိယအထွေသံမြင့်နာ249 250မှာအပရိသဏသုတ်တံဆိုတဲ့သုတ်တံနှစ်ခုလာပါတယ်ထိုသုတ်တံဒီမှာဘုရားရှင်ဟောကြားခြင်းဖြစ်ပါတယ်နော်။အားဆိုလို့လည်းအလုံးစုံသောယုတ်တရားနန္ဒရီအနန္တရီအပေါ်၌ညာတပရိညာတိရဏပရိညာဗဟာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိရင်ဒုက္ခဖြစ်လို့မှမကုန်ဘူး။အလုံးစုံသောယုတ်တရားနန္ဒရီအပေါ်၌ညာတပရိညာတိရဏပရိညာဗဟာနာပရိညာလို့ခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသိမှသာလျှင်ဒုက္ခကုန်မယ်လို့ဘုရားရှင်ကိုရောရင်းကဟောထားတယ်။ဒါကြောင့်အလုံးစုံသောယုတ်တိနန္ဒီကိုယုတ်နံသိသိတဲ့အပိုင်းမှလည်းအကျွမ်းကြံမရှိကုန်စီအောင်သိသိရ။ဝိပဿနာရှုတဲ့အပိုင်းမှလည်းအလုံးစုံသောယုတ်တရားနန္ဒီရတွေကိုအကျွမ်းကြံမရှိကုန်စီအောင်ပဲအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုပွားသုံးသပ်ရမယ်လို့ဒီလိုဖတ်ပါနော်။ဒါကဥစဉ်တို့ဘုရားရှင်ကလည်းအကုန်လုံးအလုံးစုံသောယုတ်တိနန္ဒီကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိရင်ဒုက္ခမကုန်ဘူးပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသိမှဒုက္ခကုန်မယ်လို့ဘုရားကလည်းဟောတယ်။အဇဂရဆရာတော်မြတ်ကလည်းသဗ္ဗေပိတေဘုမကေတမေစသည်ဖြင့်အလုံးစုံသောသင်္ခါရတရားတွေကိုသိသိပြီးဝိပဿနာရှုဖို့သင်ကြား။ဤကဆရာတော်ကလည်းအလုံးစုံသောသင်္ခါရတရားတွေကိုအကျွမ်းကြံမရှိကိုယ်စင်အောင်အနိစ္စဒုက္ခအနတ္တလက္ခဏာကိုသုံးတန်သိပြီးရှုဖို့သုံးသပ်ရမယ်လို့ပဲဆုံးဖြတ်ချက်ပေးတယ်။ပါဠိတော်ရဲ့အဆိုရဲ့အထက်ကရာရဲ့အဆိုရဲ့ဒီဃာရဲ့အဆိုရဲ့ဆိုပြီးတော့အဆိုသုံးခုရှိတယ်။အဲ့ဒီအဆိုသုံးခုဘာများကွဲလဲကြည့်လဲမရှိပါဘူး။ဂင်္ဂါရေနဲ့ယမုနာရေရောလိုက်တဲ့အချိန်ခါမှာတသာရီဖြစ်တယ်လို့ရေဘူးနဲ့ရေအေးရောလိုက်တဲ့အချိန်ခါမှာတသာရီဖြစ်တယ်လို့ညီညွတ်ပြီမနေဘူးလား။ညီညွတ်ပြီနေပါရဲ့။ဒါကြောင့်ဥစ္စေတော်ဘုရားဟောဒေသနာတော်လို့ခေါ်ဆိုတဲ့တရားတွေကိုတော့အလုံးခြုံငုံပြီးတုဒ္ဒလို့သုံးထားပါတယ်။ဆိုတုဒ္ဒခေါ်တဲ့ပါဠိတော်ကြီးကိုပဲသိနေလား။တတ္ထတုဒ္ဒအပတိဘာဟိယံတံပတိဘာဟင်တေနဗုဒ္ဓောဝပတိဘာဟိတောဟောတိ။ဥစဉ်တော်ဒီကနိကအထက်ကရာမဟာဝဲကအထက်ကရာသံမျက်နှာ150ရှိမှဖွင့်ဆိုထားပါနော်။တုဒ္ဒတုဒ္ဒနုလောမအာစရိယဝါဒ အတ္တနောမတိဆိုပြီးတော့ဝိနည်း၄ပါးရှိအဲ့ဒီဝိနည်း၄ပါးတဲ့ကတထထိုလေးမျိုးတို့တွင်သုတ်တံသုတ်တအမိရတဲ့ပါဠိတော်ဒီကအပရိဘာဟိယံမပယ်မြင့်အမပယ်မြင့်ထိုက်ပေပါဠိတော်ကိုဘယ်လိုမှပယ်လို့မရဘူးတံပတိပါဟိန္ဒေနဗုဒ္ဓောဝဗုဒ္ဓောဝပတိဘာဟိတောဟောတိပါဠိတော်ကိုပယ်နေတဲ့ပုဂ္ဂိုလ်ဒီဘုရားကိုပယ်နေသည်ဤတယ်ဒီတော့ဘုရားသာသနာမှာနေတယ်ဘုရားရှင်ရဲ့အဆုံးအမတွေကိုလိုက်နာကြည့်ကြံပါတယ်လို့ဝန်ခံနေတဲ့ပုဂ္ဂိုလ်တူကဘုရားဟောဒေသနာတော်တစ်ခုကိုပယ်လိုက်ရင်ဘုရားကိုပယ်ရမ်းနေမတူဘူးလားလို့ဆိုလို့ရှိရင်မိမိကဘုရားရဲ့တပည့်တော်ကဘုံသိလားဘုံတော်ဘူးဒါတတိထားဖို့ပြောတာနော်ဒါကြောင့်ဒီနေ့ခေတ်ကဒါလေးပြောရတာကအကြောင်းရှိပါတယ်ယုတ်တလုံးရှုရင်လည်းနိဗ္ဗာန်ရနိုင်တယ်နံတလုံးရှုလည်းနိဗ္ဗာန်ရနိုင်တယ်ယုတ်ဘက်ကလည်းတလုံးနံဘက်ကလည်းတလုံးတော့ရှုလည်းနိဗ္ဗာန်ရနိုင်တယ်လို့တွင်တွင်ကြီးဟောနေကြတယ်ဒီချက်ကိုပြောနေရတယ်အခုဒီအဖွင့်တွေကကြည့်လိုက်မယ်ဆိုလို့ရှိရင်ယုတ်တတလုံးရှုံနဲ့နိဗ္ဗာန်ရတယ်နန္တတလုံးရှုံနဲ့နိဗ္ဗာန်ရပါတယ်ယုတ်တဘက်ကလည်းတလုံးလောက်နန္တဘက်ကလည်းတလုံးလောက်ရှုံနဲ့နိဗ္ဗာန်ရပါတယ်လို့ဖွင့်နေတယ်အဖွင့်မျိုးတွေဟုတ်လားဟုတ်ဘူးတော့ယုတ်ဒီနန္တကို30ဘုံအတွင်းမှာအကုန်လုံးကုန်စင်အောင်ရှုတယ်ဆိုတော့ဘယ်လိုကုန်စင်အောင်ရှုတာလဲလို့မေးတော့ဒီလောကလည်းရှင်းပြပြီးပါတယ်နော်အမျိုးအစားကိုကုန်စင်အောင်ရှုရပါတယ်အရင်အတွက်ကတော့ကုန်စင်အောင်ရှုလို့မရဘူးတမျိုးတမျိုးမှရှိတဲ့အရင်အတွက်ကတော့ကုန်စင်အောင်မချွတ်နိုင်ဘူး။ဥမာမိမိတန်တမ်းမှာကလပောင်းဒီစိတ်တန်းကန်လောက်ရှိတယ်ဆိုကြပါစို့။အဲညာနဲ့ချင်းတွဲလို့ရာကောင်းလို့ချင်းတွဲကြည့်မယ်ဆိုရင်ဒီချိန်ထဲမှာပြန်တို့ဖြစ်နေတဲ့ရုပ်ကလပောင်းတွေကိုချင်းတွဲကြည့်ရင်ရောနိမတ်တာဒီစိတ်သားကန်လောက်ရှိတယ်။အဲ့ဒီကလပရမနုယောကအမှုံလေးတွေဒီစိတ်သားကန်လောက်ရှိတော့ဒီကလအမှုံတိုင်းမှာဓာလေးပါမရှိဘူးလား။ကလအမုံတိုင်းရှိတဲ့ဓာလေးပါးကိုယောဂီပုဂ္ဂိုလ်များတာဝကပါရမီဉာဏ်အရမှာကိုယ်စီအောင်သိနိုင်ပါလားလို့မေးရင်ကိုယ်စီအောင်တော့မသိနိုင်ဘူး။သိလိုက်နိုင်တဲ့ဓာတိလေးပါးလည်းရှိတယ်။မသိလိုက်နိုင်တဲ့ဓာတိလေးပါးတွေလည်းရှိတယ်။သို့သော်ဓာလေးပါးကတော့သိကိုသိရမယ်။အဲ့ဒီတစ်မျိုးတစ်မျိုးပထဝီလည်းသိရမယ်အာဘောလည်းသိရမယ်ဒီဇောလည်းသိရမယ်။ကလတိုင်းမှာပထဝီပါဠိတော့ပထဝီတွေကိုယ်စီအောင်မသိနိုင်ဘူး။သိလိုက်နိုင်တဲ့ပထဝီကခန်းထဲနဲ့မသိလိုက်နိုင်တဲ့ပထဝီကခန်းများဒီလိုတော့ရှိတယ်။ဒါကြောင့်ပထဝီတိရသလိုအဘောတိသောဝါယောစတဲ့ယုံ28ပါးကိုတော့အမျိုးသားတော့ကိုယ်စီအောင်ပြရအလားတူပဲစိတ်စိတ်တွေမှာလည်းအမျိုးသားတွေတော့ကိုယ်စီအောင်ပြရတဘောအတွင်းမှာသုံးဖို့အတိတ်နာကပြိဿုပံကာလ3ပါးအတွင်းမှာသုံးဖို့ဣဇ္ဇဒဗိဒ္ဒတဏ္ဍ2ပါးအတွင်းမှာဖြစ်ပေါ်သောတဲ့နန္တရားတွေကိုတော့ခဏိနေပါအရင်အတွက်ကိုတော့ကိုယ်စီအောင်ရှုပါသုံးတတ်လို့မရနိုင်ဘူးတော့အမျိုးသားကိုကိုယ်စီအောင်ပြရမယ်ဒါကအခုသုံးမှာဆိုလိုတာကဘာကိုပြုရမှာလေအမျိုးအစားနော်အမျိုးအစားကိုတော့အလုံးကုန်စင်အောင်ရှုပါသူသုံးသပ်ရမှာဖြစ်တယ်အဲဒါရုပ်တွေကိုအမျိုးအစားကုန်အောင်ဘယ်ခါမှရှုနိုင်လဲသက္ကတတ္တပြောတယ်ယုတ်ကလဓာခွဲနိုင်ပါနော်သောဌာန42ခုဓာတ်ရှိတဲ့ရုပ်တွေယုတ်ကလတွေကိုဓာခွဲနိုင်ပါယုတ်ပရမနည်းမြင်ဆိုင်ပြီးတော့ယုတ်တရား28ပါးသုံးအောင်ရှုလို့ရနန္တရားတွေကိုလည်းဝိသီလို့ခေါ်တဲ့စိတ်တဏှာမှာလမ်းကြောင်းအတိုင်းစိတ်တခဏတိုင်းမှာရှိတဲ့နန္တရားတွေကိုကနအတိတိပြောအောင်ရှုနိုင်ပါတက္ကုဒ္ဒရဝိသိသောတဒ္ဒရဝိသိကာဏဒ္ဒရဇိမဒ္ဒရဝိသိကာယဒ္ဒရဝိသိမနောဒ္ဒရဝိသိခေါ်တဲ့ဝိသိ6မျိုးအတွင်းမှာဖြစ်ပေါ်သွားတဲ့နန္တရားတွေကိုစိတ်တက္ခဏာတိုင်းမှာကနာတိတိပြောအောင်ရှုပွသုံးသပ်နိုင်မှနန္တရားတွေကလည်းအမျိုးသားကုန်မှာဖြစ်ပါတယ်နော်ဒါကြောင့်အလုံးစုံသောယုတ်တိနန္တေကိုဒီအနိစ္စဒုက္ခအနတ္တလက္ခဏာ3တန်ဒီဖြင့်ရှုပွသုံးသပ်တဲ့အပိုင်းမှာလည်းကုန်စင်အောင်ရှုပွသုံးသပ်ပါဆိုပြီးတော့အထက်ကရာဆရာတော်ဒီကံဆရာတော်တွေကလည်းညွှန်ကြတယ်နော်။ဘုရားရှင်ကလည်းဟောတယ်။ဒါကြောင့်နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာလည်းအားလုံးကိုပဲရှုပါသုံးသပ်ရမယ်လို့မှတ်သားထားပါနော်။အဲဒီလိုရှုတဲ့အပိုင်းမှာဝိပဿနာဆိုတာကအနိစ္စာဒီဝေဒနာဝိဝိတေဟိအာဃာရေဟိဓမ္မေပတ္တိတိဝိပဿနာဆိုပြီးအထက်တန်းဒီအထက်ကရာမှာရှင်းထားပါတယ်နော်။ပြီးတော့အနိစ္စဒုက္ခအနတ္တစတဲ့အထူးထူးသောအချင်းရာတို့ဖြင့်ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားသမှုတရားသစ္စာတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုပွားသုံးသပ်နေတဲ့အပိုင်းကိုသာလေဝိပဿနာလို့ခေါ်ပါတယ်။ဒါတော့ခက်ကတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုနေဖို့မလိုဘူးလို့ဒီလိုပြောကြတယ်။အဲ့ဒီပြောကြတဲ့ဟာလဲမှန်မှန်မှန်ကိုကျွန်တော်နည်းနည်းအဆုံးဖြတ်ကလေးလေးနဲ့ဖတ်ပြနော်။ဒါကြောင့်ဝိသုဒ္ဓိမေထကရာဒုတိယတဲ့သမဏ301မှာဖွင့်ဆိုထားပါတယ်။ဒီလိုရှုတဲ့အပိုင်းမှာအနိစ္စလက္ခဏာကောအနိစ္စရှုတဲ့ယောဂီလည်းရှိတယ်ဒုက္ခလက္ခဏာကစရှိတဲ့ယောဂီလည်းရှိတယ်အနတ္တလက္ခဏာကစရှိတဲ့ယောဂီလည်းရှိတယ်နော်။အဲ့ဒီသုံးခုနဲ့ဧကောအတ္တိတောဝအနိစ္စတောသင်္ခါရေသမ္မတတိ Yogi the Uga, Tinkara, Kore, Doka, this idea, Dumuria, this idea, Diego. Neza look, Kondon Savi, Tupatunga. She be needed, the Wagonian, and Neon Gibi, and Neza Lukavi, Tupatunga. Yadama Bana, and Neza, not an Neza, Dodama, the Nama de Neva, Utana Hodi, Doka Dobi, Nada Dobi, Namadi, Dava Miwa. Neza, Shuni, Utah, the Nedo, Neza, Tupatunga, Neo, the Nedo.ဘုဒ္ဓနာဂ ामिनी ဝိပဒနာအမိယနေတဲ့မကဝိတိစိတ်အစင်းနေပေါ်မလာနိုင်ဘူး။ဒါကြောင့်ဒုက္ခအပြင်လည်းရှုပါသုံးသပ်ရမယ်။အနတ္တအပြင်လည်းရှုပါသုံးသပ်ရမယ်။တတ္တမဒုက္ခတောပိအနတ္တတောပိသမ္ပတတိ။ဒါကြောင့်ဒုက္ခအပြင်လည်းရှုပါသုံးသပ်တယ်အနတ္တအပြင်လည်းရှုပါသုံးသပ်တယ်။တတ္တဝပရိပါဏန္တအနိစ္စတောသမ္မသနာကာလေဥဋ္ဌာဏဟောတယံနိစ္စတောအပိနိဝိတေတဝအနိစ္စတောဥဋ္ဌာတိနာမအဲ့ဒီလိုအနိစ္စတည်းလဲဒုက္ခတည်းလဲအနတ္တတည်းလဲလှည့်ပြီးရှုနေရကနေအနိစ္စရှုကပြန်ပြီးမဲ့ဆိုင်ခဲ့မယ်ဆိုရင်တော့အနိစ္စလို့နှလုံးသွင်းပြီးအနိစ္စဖြင့်သင်္ခါရတရားတို့မှာထပြီးမြည်တယ်ဘုထာဏဂ ामि နိဥပဒနာဖြစ်သွားတယ်လို့ပြောလိုပါတယ်ပြီးတော့ဒီစကားလေးကိုရဲ့အဓိပ္ပာယ်ကတော့ဦးဇင်းတို့ယုတ်တရားနန္တရားတွေကိုသင်္ခါရတရားဒုက္ခသစ္စာအမိရတဲ့ယုတ်တရားနန္တရားသမုဒိယသစ္စာအမိရတဲ့ကြောင့်ကျိုးဆက်ပိစ္ဆသမုပ္ပါသဘောတရားဒီနှမျိုးကိုသင်္ခါရတရားခေါ်တယ်နော်အဲ့ဒီသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်လုံးတင်ပြီးရှုပါသုံးတာမှဒါလျင်ဘုဒ္ဓနာဂ ामि နိအမိရနေတဲ့ဝိပဿနာဉာဏ်ဉာဏ်မဲ့ဉာဏ်ဉာဏ်ပေါ်လာမယ်လို့ဒီလိုသင်္ခါရကသုံးချက်ထားတယ်။ပြီးတော့လက္ခဏာရဲ့တင်ရမလားမတင်ရဘူးလားမေးရင်ရှုရဒုက္ခတစ်ခုတည်းရှုအောင်လို့လည်းမဉာဏ်ဆိုင်ပါတယ်အနတ္တတစ်ခုတည်းရှုနေအောင်လည်းမဉာဏ်ဆိုင်ပါတယ်ဆိုပြီးတော့ဟောတန်ရုပ်ပါဠိတော်မှာလာရှိတဲ့သလရဏဝက်ကတန်ရုပ်ပါဠိတော်မှာလာရှိတဲ့တာယတုကအနိစ္စသုတ်တန်ဆက်တဲ့ထောထောသုတ်တန်ဒီကိုကိုးပြီးတော့ပြောချက်ဒါပေမဲ့သူတို့ဟာအထက်ကရာကိုလက်မခံလို့ပြောတဲ့စကားပါနော်။ဘုရားရှင်ကိုယ်တော်ရင်ကဦးဇင်းတို့အနတ္တလက္ခဏာသုတ်တန်ဆိုတဲ့ထထသုတ်တန်ဒီမှာညကလည်းပြောခဲ့ပါတယ်။နေတ္တမမနေသောဟာမတ္တမိနတ်မိသောအတ္တငါဟမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှုပါ။တဏိအနိစ္စလို့ရှုပါ။ဒုက္ခလို့ရှုပါ။အနတ္တလို့ရှုပါဆိုပြီးသုံးမျိုးလုံးရှုဖို့ဆင်ကြား။ဒီကဆရာတော်များကလည်းအခုရှင်းပြတယ်။အဲထက်ကရာဆရာတော်များကလည်းအခုရှင်းပြတယ်။အနိစ္စလို့ရှိုံနေလည်းမညာဘယ်လို့မှမဆိုင်ဘူး။ဒုက္ခတက်တက်ရှိနေုံနဲ့လည်းမညာဘယ်လို့မှမဆိုင်ဘူး။အနတ္တတက်တက်ရှိနေုံနဲ့မညာဘယ်လို့မှမဆိုင်ဘူး။ဒါကြောင့်အနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်လုံးရှုရမယ်လို့ဆိုကြတယ်။အဲဒီသုံးခုနကပြောတဲ့သာဟိတုအနိစ္စသုတ်တန်ဆက်တဲ့ထိုးထိုးသုတ်တန်ညကြတော့ဘုရားရှင်ကအနိစ္စတစ်ခုရှုဖို့တချို့ယဟန်တွေကိုဆွန်ကြပြီ။တချို့သုတ်တန်အဲနောက်တစ်ခုကြတော့ဒုက္ခရှုဖို့နောက်တစ်သုတ်တန်တစ်ခုကြတော့အနတ္တရှုဖို့ဆွန်ကြပြီ။ဘာကြောင့်ဆိုတာကိုသက္ကရာဆရာတော်ကရှင်းထားပါတယ်နော်။အဲ့ဒီယဟန်တော်ဒီမှာတချို့တချို့ယဟန်တော်တွေကသူတို့မှာဒုက္ခနုပါဒနာညာနဲ့အနတ္တနုပါဒနာညာတွေကရင့်ကျက်ပြီးတာဖြစ်နေတယ်။နေသနုပါဒနာညာကမရင့်ကျက်သေးဘူး။မရင့်ကျက်သေးတဲ့အတွက်သူတို့မှာလိုအပ်ချက်ရှိနေလို့မြတ်စွာဘုရားကအနိစ္စလို့ချုပ်ပါလို့ညွှန်ကြားခြင်းဖြစ်တယ်။အဲ့ဒါကအကြောင်းတစ်ခု။နောက်တစ်ခုကတော့တချို့တချို့အဲ့ဒီယဟန်တော်တွေထဲမှာအနိစ္စကိုတွင်တွင်ချုပ်လိုက်ရင်လည်းဒုက္ခနဲ့အနတ္တလက္ခဏာကထင်လာမြင်လာမဲ့ယဟန်တော်တွေဖြစ်နေတယ်။အဲ့ဒီလိုအကြောင်းနေကြောင့်ဘုရားရှင်ကအနိစ္စတစ်ခုတည်းရှုဖို့ရညွှန်ကြားခြင်းဖြစ်ပါတယ်ဆိုပြီးတက္ကရာကအရှင်းထားတယ်။အလားတူပဲဒုက္ခလို့အစုခိုင်းတယ်အနတ္တလို့အစုခိုင်းရမှလည်းပုံစံတူပဲရှင်းထားတယ်။ပြီးတော့တချို့ယန္တော်တွေကဒုက္ခလက္ခဏာသူတို့မှလိုအပ်နေတယ်အနိစ္စလက္ခဏာနဲ့အနတ္တလက္ခဏာကလုံလောက်နေတယ်။အနိစ္စညာအမြင်နဲ့အနတ္တညာမြင်တွေကလုံလောက်နေပြီးဒုက္ခညာအမြင်ကလိုအပ်နေတဲ့အတွက်လိုအပ်တဲ့အချက်ကလေးကိုဖြည့်စွက်ပြီးတော့ဘုရားရှင်ကဒုက္ခလက္ခဏာတင်ပြီးတော့ဝိပဿနာရှုဖို့ရန်ညွှန်ကြားပြီးတခါအဲ့ဒီပရိသတ်တွေထဲမှာတချို့ယဟန်တော်တွေကြတော့ဒီဒုက္ခလက္ခဏာကိုတွင်တွင်ရှုလိုက်ရင်လည်းအနိစ္စလက္ခဏာနဲ့အနတ္တညာအမြင်တွေဟာယဉ်တန်တာမှာဖြစ်တယ်။အဲ့ဒီလိုသိလို့လည်းမြတ်စွာဘုရားကဒုက္ခလက္ခဏာကိုရှုဖို့ညွှန်ကြားပေးခြင်းဖြစ်တယ်ဆိုသက္ကရာကရှင်းတယ်။အလားတူပဲနောက်တော့ကအနတ္တညွှန်ကြားတဲ့အပိုင်းမှာလည်းတချို့ဒီယဟန်တော်တွေရဲ့တဏ္ဍာမှာကအနိစ္စနုပါဒနာညာနဲ့ဒုက္ခနုပါဒနာညာတွေကယဉ်ကျေးနေပြီးအနတ္တနုပါဒနာညာကထွက်တဲ့နေသေးတယ်။လိုအပ်နေတဲ့ဒီအနတ္တနုပါဒနာညာရင့်ကျက်လာရေးအတွက်ရည်ရွယ်ပြီးတော့ဘုရားရှင်ကအနတ္တချုပ်ကိုညွှန်ကြားခြင်းဖြစ်တယ်။နောက်အကြောင်းပြချက်တစ်ခုကတော့ဒီအနတ္တနုပါဒနာညာကိုရင့်ကျက်အောင်ချုပ်ပါလိုက်ရင်လည်းဒီဟန်နေတဏ္ဍာမဒုက္ခနုပါဒနာညာနဲ့အနတ္တနုပါဒနာညာနေလည်းရင့်ကျက်လာမယ်လို့ဘုရားရှင်ကသိတယ်။ဒါကြောင့်အနတ္တညာအမြင်တန်ခြင်းအောင်မြတ်စွာဘုရားကချုပ်ပါဖို့ညွှန်ကြားတော်မူခြင်းဖြစ်တယ်လို့အထက်ကရာကရှင်းထားပါတယ်နော်။အဲ့ဒီအထက်ကရာရဲ့ရှင်းလင်းချက်များကိုတော့ဦးဇင်းတို့ဥထိပ်ရပန်းစင်ပြီးလက်ခံနိုင်ဖို့လိုပါတယ်။ဓမ္မသာလည်းဘုရားရှင်ကတချို့နေရာကြတော့လက္ခဏာရေးသုံးတော်ဘုရားရှင်ကရှုဖို့ဟောတယ်။တချို့နေရာကြလက္ခဏာတစ်ခုပဲဟောပါတယ်လို့သွားပြီးကပ်ပြီးညင်းနေဘုရားရှင်နဲ့ရံဖြစ်ရမယ့်ပုံစံမျိုးဖြစ်သွားလိမ့်မယ်နော်။ဘုရားရှင်ကသရဝရဲ့အစ္စရိယဓာတ်ခံကိုကြည့်ပြီးတော့လိုအပ်ချက်ကလေးကိုဖြည့်ဆွပေးတာ။သို့မဟုတ် ဒီတစ်ချက်ကိုရှုလိုက်ရင်လက္ခဏာတစ်ခုကိုဥသာပဲရှုနေနောက်လက္ခဏာနှစ်ခုလည်းညံအမြင်တန်ရှင်းလာမယ်ဆိုတာသိလို့ဘုရားကတစ်ခုကိုညွှန်ကြားနေခြင်းဖြစ်တယ်မိမိတို့ကတစ်ခုရှုနေနှစ်ခုသုံးခုလုံးထင်လာမဲ့ပုံကုန်မျိုးသူတို့လို့သိရင်လည်းဝင်ရင်တော့သူတို့လို့ပဲရှုဖို့ဒါပဲရှုတာနော်ဒါကြောင့်လက္ခဏာရဲ့သုံးဌာန်လုံးတင်ပြီးရှုရမလားမရှုရဘူးလားမင်းဘယ်လိုဖြစ်မလဲရှုရမယ်နော်အဲ့တော့ရှုရမယ်အရှုခံတရားကဒုက္ခသစ္စာတရားအကုန်လုံးသမုဒယသစ္စာတရားအကုန်လုံးဆိုတာကဘာလဲအရေးတွေလားအမျိုးအစားလားအမျိုးအစားဒါကိုမှတ်ဘယ်အမျိုးအစားလဲလို့မေးတော့32ပုံအတွင်းနော်32ပုံအတွင်းမှာကြည့်နေတဲ့ဒီပုံဘုကသင်္ခါရအမိယနေတဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားအလုံးသည်ဝိပဿနာရဲ့အကျုပ်ကအာယုံရှုရမယ့်တရားကအနိစ္စဒုက္ခအနတ္တလို့ရှုရအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးဌာန်ချင်းချင်းရှုတဲ့အပိုင်းမှာသင်္ချာရလွယ်ကူရာယုံနာနေကနေစပြီးတော့ရှုပွားသုံးသပ်ပါဆိုပြီးတော့အထက်ကရာဆရာတော်ကညွှန်ကြားထားပါတယ်နော်ဒီညွှန်ကြားချက်ကိုညကပြုတ်ပြပြီးပြီအဲ့ဒီလိုသင်္ချာရလွယ်ကူရာကနေစပြီးရှုတိုင်းအချင်းခါမှာယောဂီတော်ခမ်းများများအဖို့ကတော့ပိစုတ်ပံယုံနာကစချွေရင်တော့ပို့ပြီးတော့အိဋ္ဌသဘောဒုက္ခသဘောအနတ္တသဘောတွေသင်လွယ်မြင်လွယ်တော့သိရတယ်ဒါကြောင့်ပိစုတ်ပံကနေစပြီးရှုပိစုတ်ပံကနေစချွေတဲ့အချင်းခါမှာဘုဇဏဝိပဿနာရဲ့တောင်းရမယ့်လုပ်ငန်းခွင်လေးနဲ့ပတ်သက်လို့ထက်တယ်လေအထက်ကရာဆာမျက်နှာ290 291မှာလုပ်ငန်းခွင်အကျဉ်းချုပ်ကလေးပုံပြထားပါတယ်နော်ပြီးတော့အစ္စတာလည်းရှုရမယ်ဗိဓာလည်းရှုရမယ်ရုပ်လည်းရှုရမယ်နာမ်လည်းရှုရမယ်ဒီပုံစံမျိုးဖြစ်ရှင်းနေတဲ့အချိန်ကကြတော့ဣတိကေသောအာတိတော်ဘအစ္စတာပိစတုခန္ဓာတုအပိနိဝိတတိအစ္စတာဖြစ်တဲ့ခန္ဓာ၅ပါးကနေစပြီးတော့ဝိပဿနာဘာဝနာကမ္မထံစီးပြန်ဖို့စပြီးနှလုံးသွင်းလိုက်ပြီဒီနိဗ္ဗိတတဝံတေအနိစ္စတိတောပတ္တိနှလုံးသွင်းပြီးတော့အနိစ္စဒုက္ခအနတ္တလို့ရှုရှုလိုက်တဲ့အခါယတမပဏ္ဏနသုဒ္ဓအိဇ္ဇဒဒသနာမတိနေဝံဘက္ခဟုတ်ခန္ဓာဟောတိဝဟိတာဘိတတဗ္ဗမိဝါအိဇ္ဇဒခန္ဓာ၅ပါးတက်တဲ့ကိုရှုနေုံညှနဲ့မဉ္ဇံဘယ်လိုမှမဆိုင်နိုင်ဘူးဟုတ်ခန္ဓာကာမိနိဝိပဿနာဘယ်လိုမှမဖြစ်နိုင်ဘူးဝဟိတာဘိတတဗ္ဗမိဝါဘိတခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးသံတင်းပြီးရှုပွားသုံးသံရမည်သာလျှင်ဖြစ်ပါれဆိုပြီးဧဝတံနဲ့ဖွင့်ထားရှုကိုရှုရသတ္တမပရတခန္ဓာပြိနုပါဒိဏသင်္ခါရေပြိနိစ္စဒုက္ခမနတ္တိပတ္တိဒါကြောင့်သူတို့ဘာရဲ့ခန္ဓာ၅ပါးတို့ကိုရောအနုပါဒိဏသင်္ခါရအမိယနေတဲ့သက်မဲ့သင်္ခါရတရားတွေကိုလောနိစ္စဒုက္ခအနတ္တလို့ရှုပါနော်ကောင်းပြီဣစ္ဆတလည်းရှုရမယ်ဗိဓာလည်းရှုရမယ်သက်တိလည်းရှုရမယ်သက်မဲ့လည်းရှုရမယ်ဆိုတော့ရှေ့ဘယ်လိုအလုံးစကန်းသွားရမှာလဲဣစ္ဆတမှလည်းခန္ဓာ၅ပါးရှိတယ်ဗိဓာမှလည်းခန္ဓာ၅ပါးရှိတယ်ဘယ်လိုအလုံးစကန်းသွားရမှာဘယ်လိုရှုရမှာလဲဆိုတဲ့လုပ်ငန်းခွင်ကိုသူကဆက်ပြီးရှင်းထားတယ်ဒါလေးပြောခြင်းနော်သောကာလေနဣဇ္ဇဒံသမ္မတတိကာလေနဗိဓာသောတုယောဂီပုဂ္ဂိုလ်သည်ကာလေနယံခဣဇ္ဇဒံဣဇ္ဇဒခန္ဓာ၅ပါးကိုသမ္မတတိလက္ခဏာယသုံးတန်တင်ရွှေရှုပွားသုံးတာနေပြီကာလေနယံခဗိဓာဗိဓာခန္ဓာ၅ပါးကိုသမ္မတတိလက္ခဏာယသုံးတန်တင်ရွှေရှုပွားသုံးတာနေပြီယံခဣဇ္ဇဒခန္ဓာ၅ပါးကိုလက္ခဏာယသုံးတန်တင်ပြီးရှုပွားသုံးတာယံခဒုဗိဓာခန္ဓာ၅ပါးကိုလက္ခဏာရေသုံးတန်တင်ပြီးဒီဘဝသုံးတန်လူရင်းလေးကပါလေယံခဣဇ္ဇဒယံခဗိဓာသမှတ်တာနော်နောက်တစ်ခုရုပ်နဲ့ဒီဣဇ္ဇဒမှာလည်းရုပ်နဲ့နှစ်မျိုးရှိတယ်ဗိဓာမှာလည်းရုပ်နဲ့နှစ်မျိုးရှိတော့ဘယ်လိုလှုပ်ပြီးကျုံလဲဘယ်ကစကျုံအဲဣဇ္ဇဒနဲ့ဗိဓာနှစ်မျိုးရှိတယ်ဗိဓာကနေစရှုရင်ကောမရဘူးလားမရဗိဓာကစရှင်လဲဗိဓာတက်တဲ့ရှင်နေုံနဲ့မညာဖယ်လို့မှမဆိုင်နိုင်တဲ့အတွက်ဣဇ္ဇဒကိုတဖန်ပြောင်းပြီးကျွတ်မယ်။ဒါကြောင့်ယံခဗိဓာယံခဣဇ္ဇဒပြောင်းရမယ်။ပုံစံတူပဲ။အဲ့ဒီဣဇ္ဇဒဗိဓာမှာလဲရုပ်နဲ့နာနှစ်မျိုးရှိတော့ဘယ်လိုရှုမလဲလို့မေးရင်ရုပ်ကစရှုလဲရတယ်နာကစရှုလဲရတယ်။အဲရုပ်ကစရှုပြီဆိုကြဆိုအပရောအာတိတော်ဘာရူပေအပိနိဝိသတိယောဂီပုဂ္ဂိုလ်တို့ကစအထုဆာမှာရုပ်တရားကစဒီဝိပဿနာရှုဖို့နှလုံးသွင်းနှလုံးသွင်းတဲ့ဆိုတာကရုပ်တွေကိုလှမ်းပြီးညာနဲ့ပိုင်းခြားယူလိုက်တယ်ယူပြီးတဲ့အချိန်ကကျတော့မဟုတ်လေအပိနိဝိတေတဝါဘုဒ္ဓရူပိသဥပါဒရူပိသပရိသိန်တိတဝါနိသတိတောပတ္တိအပိနိဝိတေတဝါနှလုံးသွင်းပြီး၍ဘုဒ္ဓရူပိသဘုဒ္ဓယောက်ကို၎င်းဥပါဒရူပိသဥပါဒယောက်ကို၎င်းပရိသိန်တိတဝါညာဖြင့်ပိုင်းခြားပြီး၍ပရိသိန်တိတဝါတလုံးစီတလုံးစီညာဖြင့်ပိုင်းခြားပြီး၍အနိစ္စတိတောအနိစ္စသသောသဘောအပြည့်ဝအနိစ္စဒုက္ခအနတ္တဟုပတ္တိတိအောင်မြအောင်ရှု၏ဘုညုတ်နဲ့ဥပါဒါယုတ်တွေကိုညာနဲ့ပိုင်းခြားပြီးတော့မှအနိစ္စဒုက္ခအနတ္တလို့သိအောင်ရှု ယတမဗန္နနာသုဒ္ဓဣဇ္ဇဒါဒသုဒ္ဓရူပဒသနာမတိနေဝဥထာဏဟောတိယုတ်တရားတတ်တဲ့ကိုရှုနေယုံမျှဖြင့်တော့ဥထာဏဂ ामि နေဝိပဿနာဘယ်လိုမှမဖြစ်နိုင်ဘူးမညာဘယ်လိုမှဖြစ်ပေါ်မလာနိုင်ဘူးအရူပံဖြိတတ္တဗမေဝနန္တရားကိုလည်းရှုကိုရှုရမယ်ယုတ်တရားတတ်တဲ့ရှုနဲ့မညာဆိုင်မှာဆိုင်မဆိုင်နိုင်တဲ့အတွက်နန္တရားကိုရှုရမယ်ယုတ်တရားကိုဘယ်လိုယုတ်တရားတွေရှုရမလဲဘုဒ္ဓရူပင်္စဥပါဒရူပင်္စဘုဒ္ဓယုတ်နဲ့ဥပါဒယုတ်အကုန်လုံးရှုရနန္တရားတွေကြတော့ဘယ်နန္တရားစရှုမလဲလို့ပြောတော့သမတံရူပံအာရမဏံအာရမဏံကတဝဥပ္ပန္နံဝေဒနာတင်ညာသင်္ခါရဝိညာဉ်ဉ္စဤတံအရူပံပြိသိဉ္ဒိတဝအနိစ္စတိတောပတ္တိတသမထို့ကြောင့်တံရူပံထို့ယုတ်တရားကိုအာရမဏံကတဝအာယုံပြု၍ဥပ္ပန္နံဖြစ်ပေါ်၍လာသောဝေဒနာတင်ညာသင်္ခါရဝိညာဉ်ဉ္စဝေဒနာတင်ညာသင်္ခါရဝိညာဉ်တရားတို့ကိုလည်းပဲဤတံအရူပံဒီဧကနန္တရားဟု၍ပရိသေဣတိတဝဉာဏ်ဖြင့်ပိုင်ဆိုင်၍အနိစ္စတိတောအနိစ္စသာသောသဘောအဖြင့်ဘောအနိစ္စဒုက္ခအနတ္တဟု၍ပတ္တိတိယောမြင်အောင်ရှု၏ဘယ်နံတရားတွေကိုရှုရမလဲလို့မေးရင်ထိုယုတ်တရားကိုအာယုံယုတ်ပြီးဖြစ်ပေါ်လာတဲ့ဝေဒနာကို၎င်း၊တင်ညာကို၎င်း၊သင်္ခါရတရားတို့ကို၎င်း၊သင်္ခါရစိတ္တိတ္တိတရားစုတို့ကို၎င်းအတိတ်ရဲ့ဝိညာဉ်တရားကို၎င်းဤကနံတရားလို့ဉာဏ်နဲ့ပိုင်းခြားပါပိုင်းခြားပြီးတော့မှသောနံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးသိအောင်မြင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။ညွှန်ကြားချက်အရရုပ်လည်းရှုရမယ်။နာမ်လည်းရှုရမယ်လို့ဖြစ်နေ။ဖြစ်တော့ဘယ်လိုသခန်းရှင်းဆက်သွားရမလဲလို့ပြီးတော့သောကာလေနာရူပံတမ္မတတိကာလေနာအရူပံသောထိုယောဂီပုဂ္ဂိုလ်သည်ကာလေနာယံခရူပံယုတ်တရားကိုတမ္မတတိသုံးသရှုပါ၍နေ၏။ကာလေနာယံခအရူပံနံတရားကိုတမ္မတတိသုံးသရှုပါ၍နေပေ၏။ယံခယုတ်တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တင်ပြီးရှုပါသုံးတန်နေတယ်။ယံခနန္တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တင်ပြီးတော့ရှုပါသုံးတန်နေတယ်။ပြီးတော့သွားရမယ့်လုပ်ငန်းခွင်လေးကြည့်လိုက်ရင်ယံခသစ္စတ၊ယံခဝိဟိတ၊ယံခယုတ်တရား၊ယံခနန္တရား။အဲ့ဒီလိုယံခယုတ်တရား၊ယံခနန္တရားဆိုပြီးတော့ဒီလိုရှုနေတဲ့အပိုင်းမှာလက္ခဏာရဲ့သုံးဏတက်ကလည်းခုနကအနိစ္စတက်တဲ့ရှုနေရတယ်လည်းမညာကဘယ်လိုမှမဆိုင်ဘူးဒုက္ခတက်တဲ့ရှုနေရတယ်လည်းမညာကဘယ်လိုမှမဆိုင်ဘူးအနတ္တတက်တဲ့ရှုနေရတယ်လည်းမညာကဘယ်လိုမှမဆိုင်ဘူးဒါကြောင့်ဘာလို့ရမလဲညာကအနိစ္စလက္ခဏာတင်ပြီးရှုရမယ်ညာကဒုက္ခလက္ခဏာတင်ပြီးရှုရမယ်ညာကအနတ္တလက္ခဏာတင်ပြီးတော့ရှုရမယ်ဒါကပိဿုပ္ပံမှာသွားမယ်ရှုပဲနော်ပိဿုပ္ပံမှာအဲ့ဒီပုံစံအတိုင်းရှုသလိုအတိတ်မှာလည်းသူနီး၎င်းအနာကလည်းသူနီး၎င်းပဲဖြစ်ပါတယ်။ဒါကဝိပဿနာမှာကျုပ်ခင်မှာကြိုတင်ပြီးသွားရမယ်လုပ်ငန်းခွင်နဲ့ပတ်သက်ပြီးဆက်မှတ်ထားတဲ့အစဉ်အလာလေးတခုပေါ့နော်။အဲ့ဒီအစဉ်အလာတွေကိုညာနဲ့ပိုင်းခြားပြီးဟိုတိုင်းမှာဆိုသိပြီးတဲ့ယောဂီပုဂ္ဂိုလ်ကဝိပဿနာဘာဝနာကမ္မထံစပြီးသိပြမယ်ဆိုလို့ရှိရင်တော့ခုနကပြောခဲ့တဲ့အတိုင်းယုတ်တရားတွေကလွယ်ကူရင်ယုတ်တရားကနေစပြီးသင်သိပြီးတော့ဝိပဿနာကျုပ်ပြီးတော့နော်။ပိဿုဗံကတော့အများများလွယ်ကူကြတယ်နော်။သောတာအတိတ်ကနေစမတူကောင်းလို့လားလို့တို့တော့မဟုတ်ဘူးနော်မိမိဉာဏ်ကမိရင်လဲစပြီးရှိတယ်ရပါတယ်ယောဂီတတော်ခမည်းများမှာအတိညာညင့်ကျက်လွယ်တာကတော့ပိဿုပံကတော့ငခုတွေဒုတွေဖြစ်နေတဲ့အတွက်ပိဿုပံယုံနာနေကနေစပြီးအရင်ရှုရင်တော့ပိုးပြီးဉာဏ်ထက်မြက်လာတာကိုတွေ့ရနော်ဒါကြောင့်ပိဿုပံမှာယုတ်တရားတွေကို၆ဌာန42ခုထာတာရှိတဲ့ယုတ်တရားတွေကိုချုံကုန်ပြီးတော့သို့ယုတ်တရားတွေရဲ့ဖြစ်ပြီးပြတ်တာကိုကြည့်ပြီးတော့အနိစ္စလို့နောက်ကတွင်တွင်လိုက်ပြရတယ်လိုက်တဲ့အပိုင်းမှာပြစ်ပြည့်ပြည့်နေတာကမြန်မြန်တော့မြန်ပါစေအနိစ္စကခပ်ပြည့်ပြည့်လိုက်လေရခပ်ပြည့်ပြည့်ဆိုတာကတော့တစ္ဆက်ကမှတစ်ချိန်လောက်ဖြစ်စေသို့မဟုတ်တမိနစ်မှတစ်ချိန်လောက်ပဲအနိစ္စလည်းရတယ်ဟိုကဖြစ်တဲ့ပြည့်တဲ့နှုံးနေကတစ္ဆက်ကမှဂရေနဲ့ဂရေဘောင်းများစွာပြစ်ပြည့်ပြည့်နေတယ်ဖြစ်နော်ဒီတော့ဂရေဘောင်းများစွာပြစ်ပြည့်အချိန်ဂရေအစ္စက်ကံကိုဂရေဘောင်းများစွာဆိုတာကတော့ဒီလိုပါတစ္ဆက်ကံကိုရေ9တောင်ပုံလို့ရှင်ဒဘုံခန့်လောက်ပဲရုပ်တွေကတတန်းရှင်းမှာဖြစ်တော့နော်တစ္ဆက်ကအတွင်းမှာကူကအကျဉ်ဂရေပေါင်းများစွာဖြစ်ပြီးပြင့်နိုင်တဲ့သဘောပြောတာနော်ရုပ်ဂရေ9တောင်လို့ပြောလို့ရင်မဟုတ်ဘူးနော်တစ္ဆက်ကကအကျဉ်ဂရေ9တောင်ပုံရင်ဒဘုံခန့်လောက်ကတတန်းရှင်းတဲ့ရုပ်တွေကဒီခန္ဓာအိမ်မှာဘုနကပြောကြတဲ့အတိုင်းပဲဓောဏိမတ္တလို့ခေါ်ဆိုအပ်တဲ့ဒိဋ္ဌာခန့်လောက်ရှိတဲ့ပရမနုမြုပ်ကံရှိတဲ့အမှုန်လေးတွေနဲ့ပေါင်းစုတည်ဆောက်တယ်နော်အဲ့ဒီအမှုန်လေးတွေကိုတက်ခွဲလိုက်လို့ရရှိတဲ့ယုတ်ပရမသဘောတည်းရဲ့ဖြစ်ပြီးပြတ်တာကိုကြည့်ပြီးတော့အိဋ္ဌာလို့ဉာဏ်ဉာဏ်ရှုအောင်ဖြစ်တယ် ဣဇ္ဇဒမှာချုပ်ပြီးလို့ချင်းဗိဒ္ဓမှာလည်းသူနည်းလည်းကောယံခဣဇ္ဇဒယံခဗိဒ္ဓအနိစ္စကိုသူမြင်ချုပ်သူ့လိုက်လို့အောင်မြင်ပြီဆိုလို့ချင်းတော့တော်တော်လေးတွက်လာပြီဆိုလို့ချင်းတော့သက်မဲ့သင်္ခါရတရားတွေလည်းကြောင်းပြီးသူနော်သူပင်နေရေတွေမြေတွေတော်တွေတောင်းနေလေတွေရာတွေအိုတွေအိမ်တွေတက်ချင်းရွှေတွေငွေတွေစသည်ဖြင့်သက်မဲ့သင်္ခါရတရားတွေကိုလည်းအလုံးဖတ်ပြီးဒါလေးပါးဆက်လိုက်ဒီပိုင်းမှာအလုံးကလအမှုန်တွေဖြစ်တော့နော်ဒီကလအမုံလေးတွေမှာတက်ခွက်လိုက်ရင်အတန်ပါခဲ့တော့ကိုယ့်ကိုအတန်မပါရင်ဒီခုအဲ့ဒီရှင်မျိုးကိုမျိုးတော့ယုတ်တရားတွေရဲ့ဖြစ်ပြီးပြက်တာကိုကြည့်ပြီးအနိစ္စလို့ပဲသူနည်းပြုပြီးတော့အနိစ္စနုပါဒဏ်ညာနဲ့ကတော်တော်လေးရုပ်ပိုင်းမှာရင့်ကျက်လာရင်နာမ်ပိုင်းကိုကြောင်းပြီးခုခံတာနော်နာမ်ပိုင်းမှာလည်းအာရဏဒွါရအလိုက်နန္တရားတွေကိုသိသိထားတဲ့အတွက်ဝိပဿနာရှုတဲ့အပိုင်းမှာလည်းအာရဏဒွါရအလိုက်ဆိုဝိပဿနာရှုခြင်းဒီပို့ပြီးအဋ္ဌဉာဏ်လာခြင်း၆လိုင်းလုံးပေါ့သက္ကုဒွါရဝိသိစတဲ့ဝိသိစိတ်အစဉ်တန်ဖြစ်ပေါ်သွားတဲ့နန္တရားတွေကိုသက္ကုဒ္ဒရာဝိသိမှာလည်းအကောင်းဥစုမကောင်းစုတွေကိုပေါ့နော်ဒီမှာတော့ဇာတ်ချက်ပြင်းပြနေပါတယ်အဲဒီနန္တရားလေးတွေဖြစ်ပေါ်သွားတဲ့စိတ်အစဉ်တန်ထိုနန္တရားတွေရဲ့ဖြစ်ပြီးပြထားကိုကြည့်ပြီးအနိစ္စလို့သူနေရှုပြီးတော့အဲဒီအနိစ္စနုပါဒဏ်ညာနဲ့ရင့်ကြလာတဲ့ရင့်ကြလာတဲ့အခင်္ဂါကြတော့မှထိုယုတ်တရားထိုနန္တရားတို့ရဲ့ဖြစ်ပြီးဖြစ်ချင်းပြချင်းဓာတ်ချက်ဖြစ်အနိစ္စခံတဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့သူနေရှုရမယ်ဒုက္ခ ानु ဘန္ဒညာညင့်ကြဲလာပြီဆိုလို့ချင်းတော့သူယုတ်တရားနန္တရားတွေရဲ့မပြည့်စုံပဲအကျေခဲအခိုင်မာနှစ်သာရအဖြစ်ဒီနေတဲ့အတ္တမရှိတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့နတ်တတ်လို့ယူပြရအောင်အဲ့ဒီလိုယံခဣဇ္ဇဒယံခဗိဒယံခယုတ်တရားယံခနန္တရားယံခအနိစ္စနုဘန္ဒနာယံခဒုက္ခနုဘန္ဒနာယံခအနတ္တနုဘန္ဒနာညာတို့ဖြင့်လဲလဲပြီးပြစ္ဆုတ်ပါမှာပြုလိုက်လို့တော်တော်လေးညံလေးကရင့်ကျက်လာပြီဆိုရင်တော့အတိတ်ကနေပြုပြီးအနာဂတ်ကြည့်ပုံစံတူပြုနိုင်ပါတယ်ဒီတော့အဲ့ဒီလိုပုံစံတူပြုအောင်ပဲဆိုတဲ့လုပ်ငန်းရမြေတာပေမှာရှိပါသလားလို့မိသားဆိုတဲ့အချက်နဲ့ပတ်သက်လို့ခဏခဏလည်းပြောနေပါတယ်ပရိသမီတာမဲ့ပါဠိတော်ကြီးကိုကိုးပြီးတော့အထူးသဖြင့်ဝိသုဒ္ဓိမဲ့အထက်ကရာဒုတိယအတွက်ကစာမျက်နှာ244 245စသည်တို့ကအတိတ်ကြောင့်ဖွင့်ထားတယ်နော်ဒီတော့ဘယ်လိုရှုရမလဲလို့မင်းဟုတ်ဒီညေတံရူပံအတိဒါနာကတပိစ္ဆုပ္ပန္နအနိစ္စခရထေနာဟောပရိသမီတာမဲ့ပါဠိတော်မှာတာမျက်နှာ51မှာဟောထားတယ်နော်ရူပံအတိဒါနာကတပိစ္ဆုပ္ပန္နအနိစ္စခရထေနာအတိဏကပိစ္ဆုပ္ပန်ဖြစ်တဲ့ယုတ်တရားဒီကုံတတ်တဲ့အ ਨੇ သဘောကြောင့်ဖြစ်ပြီးကုံကုံသွားတယ်ပြက်ပြက်သွားတယ်အဲ့ဒီပြက်သွားတဲ့သဘောကြောင့်အနိစ္စကုံနေဆိုတာနဲ့ပြက်တယ်ဆိုတာနဲ့သဘောအဓိပ္ပာယ်ကြီးလေးကတော့အတူတူတော့မှန်တယ်ဒါပေမဲ့လေးနဲ့ပုံကြီးလေးမကြည့်ဘူးကုံသွားတယ်ဆိုတော့မကြည့်တော့ဘူးလို့ပြောတာကုံတယ်ဆိုတော့ဘာပြောတာလဲမကြည့်ဘူးယုတ်တရားနေနေမဖြစ်ခင်ကလည်းမကြည့်ဘူးပဲဖြစ်ပြီးတော့လည်းမကြည့်ဘူးပဲလူတွေအလောင်းကောင်ကြီးဟာတည်ပြီးတဲ့အခါမှာအလောင်းကောင်ကြီးကြိုင်ပြီးဟိုမှာအလောင်းကောင်ကြီးပုံပြီးထက်နေတယ်လို့တနည်းအားမှာသွားပြီးပြက်ပြီးတဲ့အခါပုံထက်နေတာမျိုးမကြည့်ဘူးယုတ်ပရမတ်တို့ရဲ့သဘောကမဖြစ်ခင်ကလည်းမကြည့်ခြင်းဖြစ်ပြီးတော့လည်းမကြည့်ခြင်းမကြည့်ခြင်းနှစ်ခုရဲ့အလဲကုံမှန်တယ်ရင်ယာယီအခိုက်တာအပြင်ပေါ်လာတဲ့ဓမ္မသဘောဝါလေးတွေဖြစ်ဒီတော့ဒီလိုမရှိဘူးဆိုလို့ချင်းဘာဖြစ်လို့ဒီခန္ဓာအင်းကြီးတွေ့နေရလဲလို့ဒီလိုတော့မင်းပြောပြီနော်အကြောင်းတရားတွေကထက်ခါတက်ကဖြစ်အောင်ကျေစုပြုပေးတယ်အတွက်အကျိုးဖြစ်တဲ့ရုပ်တည်နာနေကလည်းထက်ခါတက်ကပဲဖြစ်နေတယ်အကြောင်းကမကုန်သေးဘူးကျေစုပြုပေးနေတဲ့အကြောင်းတရားတွေကမကုန်သေးတဲ့အတွက်အကျိုးတရားတွေလည်းထက်ခါတက်ကဖြစ်တယ်သို့တော့ထိုဖြစ်မှုနှုံးတာကသိပြီးနှုံးနှင်းမြန်းတယ်အလုံးလင်းလင်းမြန်းမြန်းကြီးဖြစ်ပြီးနေတဲ့အတွက်ပြက်ပြီးနေတဲ့အတွက်ကြောင့်ဒီဖြစ်မှုပြက်မှုနခုအစွန်းအစကိုညံနဲ့ပိုင်းချမယုတ်နိုင်တဲ့ပုံကိုယ်ဒီအဖို့မှာတစ်သက်ထဲလို့ခင်ရတယ်ဥပမာကဒီတောက်လောင်နေတဲ့တော့မဟုတ်လင်းနေတဲ့မိကြီးပေါ့တကယ်တမ်းတစ်သက်ထဲဟုတ်လားမဟုတ်ဘူးတရားစစ်ဓာအရရဲ့လာနေမှုသွမ်းအားကအထက်မပြတ်ဖြစ်နေတော့တစ်သက်ထဲလို့ခင်ရတကယ်တမ်းတစ်သက်ထဲဖြစ်နေတာဟုတ်လားမဟုတ်ဘူးအဲ့ဒီပုံစံအတိုင်းယုတ်တင်နန်းကြီးကဖြစ်နေတဲ့နှုံးသားတွေကဖြစ်နေတော့ဆက်ဆက်ပြီးအကြအလမထင်လောက်အောင်ကိုကအမတန်လှလင်းမြန်မြန်ကြီးဖြစ်နေတဲ့အတွက်တစ်ဆက်တည်းလို့ထင်လို့ဒီလိုအတုံးခဲကြီးဖြစ်တာအကြောင်းတရားတွေကုံသွားတဲ့အချိန်ကမှဒီအကျိုးတရားတွေရဆိုင်သွားမှာဖြစ်ကဲအဲဒီလိုအနိဋ္ဌံကပိစ္ဆုတ်ဘဖြစ်တဲ့ယုတ်တရားတွေကိုအနိစ္စလို့တင်ရှုရမယ်ဆိုရင်ဘယ်လိုရှုရမယ်ဆိုတာကိုဝိသုဒ္ဓိမေအထက်ကရာဆရာတော်ကဝိသုဒ္ဓိမေအထက်ကရာဒုတိယတွင်စာမျက်နှာ145မှာဖွင့်ထားပါတယ်နော်ယသမဧတယံအတိတရူပံတံယသမအတိတေယေဝကိနအနိမံဘွန်တံပတ္တံဒီအနိစ္စခရထေနာအတိတ်ဖြစ်တဲ့ယုတ်တရားရှိတယ်အဲ့ဒီယုတ်တရားကအတိတ်မှာအတိတ်ဘဝမှာပဲကုန်ခဲ့တယ်ဒီပစ္စုပန်ဘဝကိုမရောက်ရှိလာဘူးဒါကြောင့်အနိစ္စဆရာထင်တာကုန်သွားတဲ့အနေသဘောကြောင့်အနိစ္စလို့ဒီလိုချုပ်ပါကုန်သွားတဲ့အနေသဘောမြင်အောင်ကြည့်ပါတနည်းအားဖြင့်ပြက်သွားတဲ့သဘောပြည်ပြက်သွားတဲ့သဘောကိုညနေမြင်အောင်ကြည့်ပြီးတော့ဒီဘဝကိုကူးပြီးမလာဘူး အဲ့ဒီတဘောကိုညာနဲ့မြောင်ကြည့်ပြီးအနိစ္စလို့ယူပါလို့ဒီလိုညွှန်ကြားထားတယ်။အဲ့ဒီညွှန်ကြားချက်ကိုကြည့်မယ်ဆိုရင်အတိတ်ကယုတ်ကြားကိုယူပါမလားမယူပါဘူးလား။ခုပစ္စုပန်ခုအချိန်ကနေကြည့်လိုက်ရင်အတိတ်ယုတ်ကြားကရှိသေးလား။မရှိဘူး။မရှိတဲ့အတွက်ဘယ်လိုယူမလဲတဲ့စိတ်ကတော့ပြောနော်။ဒါကသူတို့အပြောပါ။မရှိလို့ယူမရကြသဒ္ဒန်းဆိုလို့ချင်းမခက်ဘူးလား။ညာရဲ့စွန့်အင်အာလုဘကိုမသိလို့ပြောကြ။နော်။ညာရဲ့စွန့်ရင်အနုဘောကိုသိနေတဲ့ပုဂ္ဂိုလ်များဒီလိုပြောပါမလားပြောပါဘူးခဏခဏဦးဇင်းပြောနေတဲ့အတိုင်းဟိုလင်းနေတဲ့ကဘာတရင်ကပွင့်ခဲ့တဲ့ဒီမင်္ဂလာဖျားတို့သူ့မိသားစုရင်းတို့မရှိပေမဲ့လို့လန့်ပြီးညာနဲ့ချွတ်ချွတ်လို့မရဘူးလားရနေတယ်ဒါကပုဗ္ဗေနိဗ္ဗာန်တို့ဒီအဘိညာဉ်နဲ့ရှုတာပါလို့သူတို့ကအကြောင်းပြပုဗ္ဗေနိဗ္ဗာန်တို့ဒီအဘိညာဉ်နဲ့ရှုရတယ်လို့ဝိပဿနာညာနဲ့လည်းရှုရတယ်လို့ဘုရားဟောထားတာခေတ္တနိယသုတ္တမအတိအကျမှာပါဘုဗ္ဗေနိဗ္ဗာန်တို့တိအဘိညာဉ်နဲ့ရှုရတယ်ဆိုတာကတော့လက်ခံနိုင်ပြီးဝိပဿနာဉာဏ်နဲ့အတိတ်ခန္ဓာ၅ပါးကိုရှုရတယ်ဆိုတာကတော့ဘာဖြစ်လို့လက်မခံနိုင်ရမှာလဲ။မသိစဉ်းစားဖို့ကောင်းတယ်နော်။နောက်တစ်ခုဉာဏ်အနာဂတအနန္တဘဝေနိဗ္ဗာန်တတိတံပိတ္ထေဝပြေတတိနတတောပရံဘုံကမိတ္တိတိအနိစ္စခယထေနအနန္တဘဝမှာဖြစ်မဲ့ယုတ်တရားတွေရှိ။မဖြစ်သေးဘူးဘယ်လိုလုပ်ရှုမလဲတဲ့စိတ်ကတော့ဒီလိုပြောချင်ပြောမယ်။တံပိတ္ထေဝပြေတတိအဲ့ဒီအနာဂတယုတ်တရားဟာလေအဲ့ဖြစ်မဲ့အနာဂတ်ဘဝမှာပဲပုံသွားလိုက်။နတတောပရံဘုံကမိတ္တိအဲ့ဒီအနာဂတ်ဘဝကနေနောက်အနာဂတ်ဘဝတစ်ခုကိုဘယ်တော့မှရောက်ပြီးမသွားဘူး။အနိစ္စခရထေနဒါကြောင့်အနိစ္စကုံသွားတဲ့အနေတဘောကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ကြည့်ပါဒီလိုညွှန်ကြားထားတယ်။ဒါလို့ဆိုရင်အနာဂတ်ရောက်ခါကြည့်ရမလားမကြည့်ရဘူးလား။ကြည့်ရမယ်လို့ညွှန်ကြားချက်တွေပါဠိတော်အထက်ကရာမှာရှိသလားမရှိဘူးလားမင်းကြည့်နေတယ်။နော်နောက်တစ်ခုယံပိသုဘာနာရူပံတံပိဣတိဝါခေတိနာဣတောပိသတိတိအနိစ္စံခရတိနာပိသုဘာဖြစ်တဲ့ယုတ်တရားရှိတယ်။အဲ့ဒီယုတ်တရားဟာလေဒီပိသုဘာမှာပဲကုံသွားလိုက်မယ်။ဒီပိသုဘာကနေတဆင့်တက်ပြီးတော့နောက်ထပ်ဘဝတစ်ခုကိုကိုးပြီးဘယ်တော့မှမသွားဘူး။ဒါကြောင့်ကုံသွားတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ယူပါဒီလိုညွှန်ကြားထားတယ်နော်။ဣဇ္ဇတဗိဒ္ဓထုံနီ၎င်းပဲ။ဩလာရိကသုခမဟိနပဏိတဒုရတန္တိကတွေထုံနီ၎င်းပဲနော်။အဲ့ဒါကတော့အဘိဓမ္မာကြွန့်ကျင်တော့အဲ့ဒီရှုကတိအတိုင်းရှုလို့ပဲရှုပါနော်ရပါတယ်။ကြည့်ဒီတော့အတိတ်အနာဂတ်ကနေအတိတ်ကနေဖြိုးပြီးတော့အနာဂတ်ပေါ့အောင်ရုပ်တက်ကိုဘုနကဖြစ်ပြီးပြက်ထားကိုကြည့်ပြီးဖြစ်ပြီးကုံသွားတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့ဒီလိုရှုပါ။ခန်းစိတ်စိတ်ကလေးရှုနိုင်ရင်ပေါ်ကောင်းတယ်။ဣဇ္ဇတမှာရှုလို့ဗိဓမ္မာလည်းရှုပါ။အလားတူပဲနန္တရားတွေကြတော့လည်းထုံကုန်ပြီးတော့ဝိသိစိတ်အစဉ်တွေကိုသက္ကုဒ္ဒရဝိထိသောတ္တဒ္ဒရဝိထိကန္နဒ္ဒရဝိထိဆိုတဲ့ဝိထိအစဉ်အတိုင်းသက္ကုဒ္ဒရဝိထိပြီးရင်သောတ္တဒ္ဒရဝိထိတူတယ်သောတ္တဒ္ဒရဝိထိပြီးတော့ကန္နဒ္ဒရဝိထိတူတယ်ဆက်ပြီးဒီလိုမဟုတ်တော့ဘူးဒီမှာတော့ပေါင်းစုခြုံငုံပြီးဖြစ်ခဲ့တဲ့ဝိထိစိတ်အစဉ်တိုင်းသာရှိပြီနော်ဖြစ်ခဲ့တဲ့ဝိထိစိတ်အစဉ်တိုင်းဆိုတာကမနောဒ္ဒရဝိထိဖြစ်ပြီးရင်သက္ကုဒ္ဒရဝိထိဖြစ်ခြင်းဖြစ်မယ်သက္ကုဒ္ဒရဝိထိပြီးရင်မနောဒ္ဒရဝိထိတွေလည်းပြန်ဖြစ်ခြင်းဖြစ်မယ်ပြီးတော့ဟုတ်ဇိမ္မာဒ္ဒရဝိထိကျော်ဖြစ်ခြင်းလည်းဖြစ်မယ်ပေါ့အဲတခါသက္ကုဒ္ဒရဝိထိပြန်ဖြစ်ခြင်းလည်းဖြစ်မယ်ပေါ့အဲဖြစ်ခဲ့တဲ့ပုံစံအတိုင်းဘဝင်မနောအကြည့်ကိုစိတ်ဆက်ပြီးတော့ဘဝင်မနောအကြည့်နှစ်ခုတို့ရဲ့ရှားမှာဖြစ်ပေါ်သွားတဲ့ဝိသိစိတ်ကလေးတွေကိုဖြစ်ပေါ်တဲ့အတန်ကဏအတိအပြည့်ပြောင်းအောင်ညာနဲ့ဆက်ပြီးတော့သို့ဝိသိစိတ်စိတ်တွေရဲ့ဖြစ်ပြီးပြက်ထားကိုကြည့်ပြီးတော့အနိစ္စလို့ဝင်နေရှုပေးရအတိတ်ကနေဖြောပြီးအနာကပေါက်ပြီးအတိုင်အောင်ခက်စိတ်ကလေးသိစီရတယ်ဘဝတစ်ချောင်းအပြင်မှာဖြစ်ပေါ်တဲ့နံတရားတွေကိုတော့ဘယ်လိုမှကုန်စင်အောင်မရှုနိုင်ဘူးနော်ရှုနိုင်တယ်မြတ်ပေါ့ခက်စိတ်ကလေးညာနဲ့ထုံကုန်ပြီးတော့သို့နံတရားတွေရဲ့ဖြစ်ပြီးပြက်ထားကိုကြည့်ပြီးတော့အနိစ္စလို့ဝင်နေကျုပ်ပြရအမျိုးအစားကတော့အဲ့ဒီလိုရှိလိုက်ရင်ကုန်သွားလိမ့်မယ်နော်အညစ်တစ်မျိုးတစ်မျိုးမှရှိနေတဲ့အညစ်အတွက်ကတော့ဘယ်လိုမှမကုန်နိုင်ဘူးအဲ့ဒီတော့ဘဝတစ်ခုမှဖြစ်ပေါ်တော့တဲ့သက္ကုဒ္ဒရာဝိသီဘောမြင်မတတ်နိုင်အောင်များမယ်အဲ့ဒီမြင်မတတ်နိုင်အောင်များနေတဲ့သက္ကုဒ္ဒရာဝိသီတွေကတော့ကုန်စင်အောင်ဘယ်လိုမှမပြုနိုင်ဘူးသို့တော့သက္ကုဒ္ဒရာဝိသီအမျိုးအစားတွေကတော့ကုန်စင်အောင်ရှိလို့ရနိုင်တာနော်အဲ့ဒီအတိုင်းပဲထုံကုန်ပြီးတော့အနိစ္စနာကပေါ့အောင်ရှိအစ္ဆဒမှာရှိသလိုဗိဒ္ဓမှာလည်းထုံဒီလကောအဲ့တော့ယံခဣဇ္ဇတယံခဗိဒ္ဓယံခယုတ်တရားယံခနန္တရားယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာအဲ့ဒီလိုလက္ခဏာရင်သုံးတန်တင်ပြီးတစ်လက်စီရှုပွားသုံးသပ်ပြရပါတယ်အတိတ်ကနေဖြိုပြီးအနာဂတ်အထိယုတ်တိနန္တိကိုအဲ့ဒီလိုရှုပွားသုံးသပ်လို့တော်တော်လေးအောင်မြင်ပြီဆိုလို့ရှိရင်ပိစုတ်ဘာမှတစ်ခါပြန်ရှုလိုက်အတိတ်ကကနေဖြိုပြီးအနာဂတ်အထိရှုလိုက်အဲ့ဒီလိုသွတ်အောင်တော့ထပ်ခါထပ်ခါအကျုပ်ပြရပါတယ်အဲ့ဒီလိုရှုပါသုံးတရာကနေညနေကသိပြီတော်တော်လေးနှင်းလာပြီဆိုလို့ရှိရင်ပြယောဂီပုဂ္ဂိုလ်ကလုံးဝတည်းခန္ဓာ၅ပါးနည်းနဲ့ရှုလို့ရှုနိုင်တယ်နော်ခန္ဓာ၅ပါးနည်းရှုွက်တွေကတော့မိမိတို့နှိမ့်ဆိုင်တယ်ပုံပြီးတော့၅ပုံပုံရုပ်တည်နန်းနေကိုခုနကကရုပ် ယုတ်တဘုံနန္တဘုံနှစ်ဘုံပုံပြီးရှုတယ်စနစ်ပဲအဲ့ဒီနှစ်ဘုံပုံရှုတာကနေပြီးတော့ငါးဘုံပုံပြီးရှုတယ်ရတယ်ဘယ်လိုပုဂ္ဂိုလ်တွေကငါးဘုံပုံရှုဖို့မြတ်စွာဘုရားညွှန်ကြားပေးတယ်လို့မြင်ရင်တော့ငါးဘုံပုံရှုဖို့ညွှန်ကြားတာကယုတ်တရားနဲ့ပတ်သက်လို့အဋ္ဌညာတန်ရှင်းတယ်နန္တရားနဲ့ပတ်သက်လို့အဋ္ဌညာမတန်ရှင်းဘူးကျိုးဝေးနေတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားဒီယုတ်တရားနဲ့ပတ်သက်လို့အဋ္ဌညာတန်ရှင်းနေတဲ့အတွက်ယုတ်တရားတွေကိုတစ်ဘုံနန္တရားနဲ့ပတ်သက်လို့အဋ္ဌညာမတန်ရှင်းသေးတဲ့အတွက်နန္တရားတွေကို၄ဘုံဝေဒနာတစ်ဘုံသင်ညာတစ်ဘုံသင်္ခါရတစ်ဘုံအတိစိတ်ဝิญဉာဏ်တစ်ဘုံ၄ဘုံပုံပြီးတော့ဝိပဿနာရှုဖို့ညွှန်ကြားပေးတယ်လို့ဒီလိုအဆုံးနဲ့ရှိတယ်နောက်အစတမျိုးကတော့ဉာဏ်ထက်မြက်နေတဲ့အတွက်ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေကိုလည်းမြတ်စွာဘုရားကြည်လေးဘုံပုံပြီးတော့နန္တရားတွေကိုအဲခန္ဓာ၅ပါးနည်းနဲ့ပရမတ္ထဒါသယုတ်တရားနန္တရားတွေကို၅ဘုံပုံပြီးဥပဒနာရှုဖို့ဆွင့်ကြပေးတယ်လို့ဒီလိုဆိုလဲရှိနော်အဲဒီတော့၅ဘုံပုံပြီးရှုမယ်ဆိုရင်ပိဿုပံကစမယ်ဆိုရင်ပေါ့ဥပမာသက္ကုတ္တရဝိသီမှာဆွင့်ကြပါစို့ဓကုဝိညာဉ်ကမျက်စိမှာရှိတဲ့ခုနကမကင်းစကောင်းသောသတ္တံဘာရသက္ကုဉ္ဇဉ်တကွာသက္ကုယုတ်တရားအလုံးဘလို့ရှိမလဲသက္ကုအကြည်ဓာတ်နည်းတကွာ54မျိုးနဲ့ယူပါယုံကယုတ်တရားရူပခန္ဓာဖြစ်တယ်အဲဒီသစ္စာတရဝဇံကြတော့ဘုရားတို့ဟရိယဝုဒုကိုဖြစ်တယ်ဟရိယဝုဒုမှာရှိနေတာ54မျိုးသောယုံနဲ့ယူပါယုံကယုတ်တရားမျက်စိကြတော့သက္ကုမှာရှိနေတဲ့54မျိုးသောယုတ်တရားနဲ့ယူပါယုံကယုတ်တရားရူပခန္ဓာသံပရိစ္ဆိုင်ကြတော့သူကဟရိယဝုဒုဖြစ်တယ်နန္ဒီရဏဟောတော်သောတရားယုံစတဲ့နောက်ပိုင်းဝိသီတွေယူမယံကိုဆက်လက်အာယုံယူနေတဲ့မနောဒရဝိသီတွေအဲ့ဒီမှာဖြစ်ဖြစ်အဲ့ဒီမှာဝိသီစိတ်တွေရဲ့ဖြေရာတွေကတော့အလုံးအရိယဝတ္ထုပဲ54မျိုးသောယုတ်တရားနဲ့ယူပယုံအဲ့ဒါတွေကရူပခန္ဓာနောက်တစ်ခုခုနကပြောခဲ့တဲ့ဝိသီစိတ်တိုင်းမှာပစ္စရဒဝဇံမှာဝေဒနာပစ္စရဒဝဇံကြတော့ဥပ္ပခဝေဒနာသက္ကုဝိညာဉ်မှာဥပ္ပခဝေဒနာသံပရိစိတ်မှာဥပ္ပခဝေဒနာတဏိရဏမှာသောမနတာဖြစ်ခရင်ပိဋိဘာကရင်သောမနတာဝေဒနာပိဋိမပိုင်းတော့ဥပ္ပခဝေဒနာဘုထောမှာဥပ္ပခဝေဒနာဇောရိကြတော့ပိဋိဘာကရင်သောမနတ္တပိဋိမပယံဥပ္ပခအဲ့ဒီမှာသုသောမနတ္တဖြစ်ရင်လည်းသောမနတ္တဥပ္ပခဖြစ်ရင်လည်းဥပ္ပခအကုသိုလ်သောဖြစ်ခဲ့မယ်ဆိုရင်တော့သောမနတ္တရှိခြင်းလည်းရှိမယ်ဥပ္ပခရှိခြင်းလည်းရှိမယ်နော်ဒေါသသောတွေဖြစ်ခဲ့မယ်ဆိုရင်တော့သောမနတ္တဥပ္ပဒနာပဲအဲ့ဒီလိုဝေဒနာလေးတွေကိုယ်အောင်ကြည့်ပြီးတော့ဝေဒနာတသက်ကိုဉာဏ်လုံးကိုယ်အောင်ကြည့်ပါနော်ဉာဏ်တသက်သင်္ခါရတသက်အတိစိတ်ဝိညာဉ်တသက်ပေါင်းလိုက်တော့ဝိသိစိတ်အစဉ်အတန်းတစ်ခုမှာကိုယ်ကရူပခန္ဓာတဘမိယဝုထုယုတ်တဲ့ယူပါယုံကိုအာယုံယူပြီးရူပခန္ဓာတဘဝေဒနာတဘသင်ညာတဘသင်္ခါရတဘအတိစိတ်ဝิญဉ္ဇဉ်တဘပေါင်း၅ပုံပုံပြီးတော့ခွဲပြီးဖြူအဲဒီတော့ယုတ်တရားတွေကိုကြည့်ပြီးတော့ပြည့်ပြည့်ပြတ်တာကိုကြည့်ပြီးအနိစ္စလို့ယူမယ်သိချင်းပြချင်းပြအနိစ္စခံရတဲ့သဘောတွေကိုကြည့်ပြီးတော့ဒုက္ခလို့ယူမယ်မပြည့်စုံတဲ့အခိုင်အမာနှစ်သာရအဖြစ်ဒီနေတဲ့အတ္တမရှိတဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးအနတ္တလို့ယူဝေဒနာတသက်ကိုလည်းထုံဤလကောအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ခြင်းရှိစုတသက်ရှိတယ်နော်။ဉာဏ်ညာတသက်ကိုလည်းထုံဤလကောသင်္ခါရတသက်ကိုလည်းထုံဤလကောအတိစိတ်ဝิญဉ္ဇဉ်တသက်ကိုလည်းထုံဤလကောပဲရှိပါငါးပုံပုံပြီးရှိ။အဲဒီစနေအဖြစ်အစ္ဆတ္တမှာရှိတဲ့ပုံစံအတန်ဖိဋ္ဌာမှာလည်းရှိနိုင်တယ်။အစ္ဆတ္တမှာယူပါယုံကအာယုံယူပြီးဖြစ်ပေါ်သွားတဲ့ဝိရိသေသတိတွေကိုရှိသလိုအလားတူပဲဗိဋ္ဌာမှာလည်းထုံဤလကောရှိနိုင်တယ်။ယူပါယုံလိုင်းကိုရှုပြီးရင်တတ္တယုံလိုင်း၊ကန္တယုံလိုင်း၊ရတ္တယုံလိုင်း၊ဖုဒ္ဓဘာယုံလိုင်း၊ဓမ္မယုံလိုင်းခေါ်တဲ့၆လိုင်းလုံးကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေကိုလည်းပုံစံတူပဲရှုနိုင်ပါလေ။၅ဘုံပုံရှုတဲ့စနစ်နော်။အဲဒီစနစ်အဖြစ်ပိဿုပ္ပံမှာအစ္ဆတ္တဗိဒ္ဓခန္ဓာနာတို့နဲ့၅ဘုံပုံပြီးရှုတဲ့ခန္ဓာ၅ပါးနည်းနဲ့ရှုပတ်ပြီးတော်တော်လေးကျင့်ရလာပြီဆိုရင်အတိတ်ကနေပြောပြီးတော့ဒုနည်း၎င်းအနာကထိုက်အောင်ရှုနိုင်တယ်နော်။အဲ့ဒီရှုခွက်ကိုခဏခဏပြောနေတဲ့အတ္တမြတ်စွာဘုရားအနတ္တလက္ခဏာသုတ်တန်ဆက်တဲ့ထိုသုတ်တန်ဒီမှာညွှန်ကြားထားတယ်နော်ညွှန်ကြားထားသည့်အတိုင်းဟောအတိတ်ကနေပြောပြီးတော့အနာဂတ်ရုပ်သက်သက်ပေါက်ကအောင်ရှုလိုက်ဣဇတ်တော်ဖိတဲ့နော်နန္ဒဝေဒနာသက်သက်ကိုလည်းထုံငုံပြီးတော့ဒီခါကျတော့ဝိသိစိတ်အစင်မှာဝိသိအမျိုးစားမခွဲတော့ပဲနော်ဖြစ်ခဲ့တဲ့ဝိသိအတိုင်းနော်ဝေမနောအကြည့်ကိုသိဆက်ပြီးထိုမနောအကြည့်တို့ရဲ့ရှားမှာဖြစ်ပေါ်သွားတဲ့ဝိသိစိတ်တွေကဝေဒနာကိုဥသာပေးပြီးတော့ဘဝမှာပါနေတဲ့ဝေဒနာတွေနဲ့ကိုယ်ကသိသိပြီးတော့အကုန်လုံးဟောအနာကပေါက်ပြီးတိုင်အောင်ထိုဝေဒနာတို့ရဲ့ဖြစ်ပြီးဖြစ်တာကိုကြည့်ပြီးအနိစ္စလို့သူနည်းရှုပြီးဖြစ်ချင်းဖြစ်ချင်းပဲအနိစ္စခံတဲ့ဒီဘက်ကညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့သူနည်းရှုပြရမယ်။မပြည့်စုံပဲအခြေခဲအခိုင်အမာနှစ်သာရအပြင်ဒီနေ့တဲ့အတ္တမရှိတဲ့ဒီဘက်ကညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့သူနည်းရှုပြရမယ်။အဲဒီလိုအနိစ္စတည်းလဲရှုလိုက်ဒုက္ခတည်းလဲရှုလိုက်အနတ္တတည်းလဲရှုလိုက်ဒီဝေဒနာမှလည်းရှုရမယ်နော်။အလားတူပဲတင်ညာသင်္ခါရဝิญဉ္ဇဉ်ໂຕນີ້ລະກောက်ແມ່ တင်ညာတသက်ကိုခြုံငုပ်ပြီးအနာကအတိပေါ့အတိတ်ကနေအနာကအတိပေါ့ကိုအောင်ရှုရသင်္ခါရတသက်ကိုလည်းခြုံငုပ်ပြီးတော့အတိတ်ကနေအနာကအတိပေါ့အောင်ရှုရအတိစေဝိညာဉ်တသက်ကိုလည်းအတိတ်ကနေခြုံငုပ်ပြီးတော့အနာကအတိပေါ့အောင်ရှုရအစ္ဆဒမှာရှုလို့ဗိဒ္ဓမှာလည်းဒုနည်း၎င်းပဲရှုရအဲ့ဒီလိုအစ္ဆဒဗိဒ္ဓနှစ်ဌာနတို့၌ငါးပုံပုံပြီးရှုခဲ့မယ်ဆိုလို့ချင်းအဲ့ဒီခြုံသွားတဲ့ခြုံငုပ်ပြီးရှုတဲ့အပိုင်းထဲမှာတခါတလေအကုသိုလ်ဝိသိစိတ်စိတ်တွေကိုလည်းရှုမြင်တာဖြစ်မှာတခါတရံကုသိုလ်စိတ်စိတ်တွေကိုလည်းရှုမြင်တာဖြစ်မှာအဲ့ဒီလိုကုသိုလ်ကအကုသိုလ်ကရောနှောပြီးခြုံငုပ်ပြီးရှုလိုက်မယ်ဆိုလို့ချင်းတော့ဥစဉ်တို့အကောင်းအဆုမကောင်းအဆုအားလုံးကိုခြုံငုံရှုနိုင်တဲ့ယောဂီပုဂ္ဂိုလ်အိဋ္ဌာယအနိဋ္ဌာယတွေကအာယုပြည့်ဖြစ်ပေါ်နေတဲ့အကောင်းအဆုမကောင်းအဆုအားလုံးကိုခြုံငုံရှုနိုင်တဲ့ယောဂီပုဂ္ဂိုလ်အဖို့ဩလာရိကသူခမခေါ်တဲ့ယုတ်တရားတွေနန္တရားတွေကိုရောသီနာပဏိတာခေါ်တဲ့ယုတ်ညာနဲ့ယုတ်တရားတွေမွန်မြတ်ယုတ်ညာနဲ့ယုတ်တရားနန္တရားတွေကိုရောမွန်မြတ်တဲ့ယုတ်တရားနန္တရားတွေကိုဒုရသန္တိကခေါ်တဲ့အသိဉာဏ်နဲ့နီးတဲ့ယုတ်တရားနန္တရားအသိဉာဏ်နဲ့ဝေးနေတဲ့ယုတ်တရားနန္တရားတွေကိုအားလုံးအကျုံးဝင်သွားပါတယ်အဲ့ဒီအကျုံးဝင်နာကိုမှမကျေနပ်သေးလို့ဖြတ်ပြီးဖွင့်ပြုကျင်သေးတယ်ဆိုရင်လေသီတံခွဲရှိလို့ကပြုနိုင်ပါတယ်နော်အဲ့ဒီလိုခြုံကုန်ပြီးအနန္တ၅ပါးနည်းနဲ့ပြုလိုက်လို့တော်တော်ကြီးကျင့်ရလာပြီဆိုလို့ရှိရင်တော့မြတ်စွာဘုရားဟောထားတဲ့အတိုင်းအဲ့ဒီမှာအတုပဘာဝနာလေးဝင်လာပါတယ်နော်အတုပဘာဝေတ္တဘာရာဂတဘာနာယအတုပဘာဝနာကိုပွားပြရမယ်ရာဂတိုက်ဖြစ်ရဲ့အတွေ့ဆိုပြီးတော့ဟိုမေဂိယသုတ်တန်စတဲ့ထိုသုတ်တန်ဒီမှာဘုရားရှင်ညွှန်ကြားထားတယ်ညွှန်ကြားထားတော့သမထပိုင်းအတုပဘာဝနာရှုဖို့ဘုံကတော့သမထပိုင်းတော့ပြောခဲ့ကြည့်ဖြစ်တယ်နော်အခုဒီအပိုင်းမှာကတော့ဝိပဿနာဘာဝနာရှုဖို့ဘုံအတုပဘာဝနာရှုဖို့ဘုံကိုပြောရမယ်အပိုင်းဖြစ်ပါတယ်ပြီးတော့သမထပိုင်းမှာကတော့ခဏကအမျိုးသမီးဖြစ်ခဲ့ရင်အမျိုးသမီးအလောင်းအမျိုးသားဖြစ်ခဲ့ရင်လည်းအမျိုးသားအလောင်းတစ်ခုအာယုံပေါ်နဲ့ဇံပေါက်တည်တဲ့အောင်စိုက်ရှုရအခုဝိပဿနာဘိုင်းကတော့ဒီပုံစံမျိုးမဟုတ်တော့အာရိနဝနုပဿနာခေါ်တယ်ဉာဏ်ကိုရအောင်ရှုတဲ့အပိုင်းမျိုးမဟုတ်ဘူးမိမိခန္ဓာအိမ်တို့ဘခန္ဓာအိမ်စတဲ့ခန္ဓာအိမ်မှာတည်ရှိနေတဲ့အပြစ်အနာစာတွေကိုမြင်အောင်ရှုတဲ့အပိုင်းအဲ့ဒီလိုအပြစ်အနာစာကိုရှုတဲ့အပိုင်းကိုတော့အာဒီနဝ ानु ပါဒနာလို့ခေါ်ပါတယ်အဲ့ဒီအာဒီနဝ ानु ပါဒနာဘိုင်းကတော့အမျိုးသမီးအလောင်းကောင်မဲ့ဖြစ်ဖြစ်အမျိုးသားအလောင်းကောင်မဲ့ဖြစ်ဖြစ်အမျိုးသမီးယောဂီပဲဖြစ်ဖြစ်အမျိုးသားယောဂီပဲဖြစ်ဖြစ်ဘယ်အလောင်းကောင်မဆိုရှုလို့ရနော်ထုံးကတော့သီရိမရဲ့အလောင်းကိုစံထားပြီးတော့မြတ်စွာဘုရားကယဟန်ယောက်ျားပရိသတ်ယဟန်မိမပရိသတ်လူယောက်ျားပရိသတ်လူမိမပရိသတ်ပရိသတ်၄ပါးလုံးကိုပဲအတုပဘာဝနာစီးပြဖို့ဘုရားရှင်ဟောထားတယ်။သုတ်တန်နေရှိပါတယ်နော်။ဝိဇ္ဇာသုတ်တန်လို့လည်းခေါ်တယ်။ကာယဝိသိန်တဏိကသုတ်တန်လို့လည်းခေါ်ပါတယ်နော်။အဲဒီလိုသုတ်တန်နေထုံးနေရှိနေတဲ့အတွက်အဲဒီသုတ်တန်တို့ရဲ့ကျင့်စဉ်ကတော့ဘယ်လိုသွားရလဲလို့ပြီးတော့ဇန်ရအောင်ကျင့်တဲ့ကျင့်စဉ်မဟုတ်တဲ့အတွက်အပြစ်ကိုမြင်အောင်ရှုတဲ့ကျင့်စဉ်ဖြစ်ခြင်းကြောင့်သူကယထာဧတံတထာဣတံယထာဣတံတထာဧတံသတိဖြင့်ဣဇ္ဇတတလေဗိဓာတလေရှုပေးရ။ဒီတော့ရှုမယ်ဆိုလို့ရှင်ယောဂီပုဂ္ဂိုလ်ကခုလိုဣဇ္ဇတဗိဓာထဌာနတို့၌ယုံနာနှစ်ပါးနည်းနဲ့ပဲဖြစ်စေခန္ဓာ၅ပါးနည်းနဲ့ပဲဖြစ်စေမိမိတို့တခြားသွန့်နိုင်လို့ရှင်လားအရဏဏိဓာဏိတို့လည်းပဲဖြစ်စေပေါ့နော်။ဣဇ္ဇတဗိဓာထဌာနအတိဏ္ဏကပိစ္ဆုပံကာလ၃ပါးအတွဲ၌ယုတ်တေနန္ဒီကောအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃တန်တင်လို့တွင်နေကြီးဝိပဿနာရှုနိုင်တဲ့ယောဂီပုဂ္ဂိုလ်သည်အနိဗ္ဗာန်ဘာဝနာစီးပြန်တော့မယ်ဆိုလို့ရှိရင်မိမိမြင်မှုတဲ့အလောင်းကောင်တစ်ခုညွှန်ချဆက်ဆုပ်ပဲအကောင်းဆုံးအလောင်းကောင်တစ်ခုကိုဖမ်းပြီးတော့လင်းရောင်နဲ့ထိုးဆက်လိုက်ထိုးချင်းကမှလင်းရောင်ကြီးဟာရှိနေတာနော်ထိုးလင်းရောင်ကြီးနဲ့ထိုးဆက်လိုက်တဲ့အချိန်ကမှဒီအလောင်းကောင်ပေါ်လာပြီအကယ်၍မြင်မှုတဲ့အလောင်းမရှိတဲ့ယောဂီဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီအချိန်ကမှအလောင်းကောင်တစ်ခုကိုသွားကြည့်ဖို့လိုလို့နော်အဲ့ဒီအလောင်းကောင်တစ်ခုသွားကြည့်လို့မှလူအလောင်းကောင်မတွေ့ခင်ရင်လည်းဒီအချိန်ကမှတော့ခွေးတင်ကောင်ပုဒ်တော်ဘာလို့မြင်မှုတဲ့ပုဂ္ဂိုလ်ခွေးတင်ကောင်ပုဒ်အလောင်းကောင်လည်းရှိကြပါနော်ဘယ်လိုအလောင်းကောင်ပုတ်ပဲဖြစ်ဖြစ်သူအလောင်းကောင်ပုတ်ကလင်းရောင်ကြီးဖြင့်ထိုးဆိုင်လိုက်တဲ့အချိန်ခါမှာသူအလောင်းကောင်ရဲ့ရွှေချဆက်ဆုပ်ပဲအကောင်းဆုံးအနေထားကိုအာရုံယူပြီးတော့အဲ့ဒီမှာအတုပအတုပလို့ပြုရပြုပြီးတော့အောင်မြင်ပြီးတော့အတုပအချင်းရထင်လာပြီးဆိုလို့ရှိရင်ကြာကြာမတည့်ပဲမိမိလည်းသူ့လိုပဲအတုပပြရမယ်လို့ညာနဲ့ကတ်ဆောင်ပြီးကြည့်လိုက်ရင်မိမိလည်းသေပြီးပုတ်ပေါ်နေတဲ့အတုပသဘောသူခါမှာချက်ချင်းဘောလုံးကြီးပေါ်လာမပေါ်လာခဲ့ရင်ဗိဒ္ဓအလောင်းကောင်ကိုပြန်ပြီးထက်ခတ်တက်ကိုပြုရကျူပီအစ္စဒတ်ကိုတစ်ခါပြန်ညာနဲ့ကတ်ဆောင်ပြီးကြည့်လိုက်။အဲဒီလိုထက်ခန့်ထက်ခါခေါတုခေါပြန်ကြည့်လိုက်တဲ့အချိန်ခါမှာမိမိရဲ့အတုပသဘောပေါ်လာပြီဆိုရင်လည်းမိမိရဲ့သေပြီးပုတ်ပေါ်နေတဲ့ဒီအလောင်းကောင်ရဲ့အတုပအခြင်းအရာကိုအာယုံယူပြီးတော့အတုပလို့ယူမယ်။အဲဒီလိုယူလိုက်တဲ့အချိန်ခါမှာအစ္စဒတ်တလည်းဗိဒ္ဓတလည်းထက်ခန့်ထက်ခါယူလိုက်ရင်တော့ယောဂီပုဂ္ဂိုလ်ကဒီအချိန်ခါမှာဘဏ္ဍကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်နေပြီးရှုပါသုံးတန်နေတဲ့လုံငန်းရတဲ့ကညံထက်လာပြီးဖြစ်တဲ့အတွက်မကြောင်ခင်အတွဲ့မှာကလအပုံလေးတွေဖြစ်သွားတတ်ပါတယ်နော်မဖြစ်ခဲ့ရင်လည်းအဲ့ဒီအလောင်းကိုဖမ်းပြီးတလေးပါးသာစိုက်လိုက်ရုပ်ကလအမှုန်တွေလောလောလေးဖြစ်သွားတယ်ကလအမှုန်တွေဖြစ်ပြီဆိုတော့ရှင်တော့ထိုကလအမှုန်လေးတွေကိုဓာခွဲ တမောင်းတမောင်းမှာမကြည့်ဘူးရေပုံရအဖြစ်ပေါ့နော်မကြည့်ဘူးဓာတ်ခွဲလိုက်တယ်ဆိုလို့ရှိရင်တမောင်းတမောင်းမှာပထဝီအာဘောဒီဇောဝါယောအစင်နာရတဩဇာဆိုသဘောတရားဖြစ်ခုရှိတယ်အဲ့ဒီရှင်မြတ်သောရုပ်တည်းတည်းဥတုခေါ်တဲ့ကျေဇောတက်ကလေးကြောင့်ဆင်းငယ်ဖြစ်ပွားနေတာကိုလောကီပုဂ္ဂိုလ်ကညံ့နေမြောင်းကြည့်ရကြည့်ပြီးတဲ့အချိန်ကကြတော့မှအဲ့ဒီရှင်မြတ်သောရုပ်တည်းရဲ့ဖြစ်ပြီးပြတ်တာကိုကြည့်ပြီးနေစားလို့ဒုနေရှိရမယ်ရှင်းရှင်းပြချင်းပြအနည်းငယ်ခံရတဲ့သဘောတရားကိုညံ့နေမြောင်းကြည့်ပြီးဒုက္ခလို့ဒုနေရှိရမယ်မပြည့်စုံပဲအကျင့်ခဲအခိုင်မာနှစ်သာရအဖြစ်ဒီနေတဲ့အတ္တမရှိတဲ့သဘောတွေကိုညံ့နဲ့မြင်အောင်ကြည့်ပြီးတော့နှက်တတ်လို့တွင်တွင်ရှုပြရအဲ့ဒီလိုဣဇဒတလည်းဗိဒ္ဓတလည်းတွင်တွင်ရှုလိုက်ပြီးအခါမှာအတုပဘာဝနာရှုတဲ့လုပ်ငန်းပြီးပလားလို့ပြီးတော့မပြီးတော့မပြီးသေးဘူးသို့တော့ဒီနေရာမှာရေပုံရလို့ခဏကပြောခဲ့တဲ့စကားလေးကိုနည်းနည်းရှင်းဖို့လို့လိုတယ်မိမိမင်းနေတဲ့အလောင်းကောင်ပဲဖြစ်ဖြစ်သူတို့ဘာတည်နေတဲ့အလောင်းကောင်ပဲဖြစ်ဖြစ်ဥဒ္ဒဇယုတ်ဒီပဲဆိုတာကတော့သာပြီးမှအတိတ်ရဲ့ဒီပါတော့တခါတည်းယောဂီပုဂ္ဂိုလ်တွေကိုလက်တွေ့အကျိုးပါခိုင်းလိုက်တဲ့အခါမှာတချို့ယောဂီပုဂ္ဂိုလ်တွေကဒီအလောင်းကောင်ကိုတိုက်လဲလို့ရှိရင်တချို့အဲ့ဒီမှာအတိတ်တက်ကလေးတွေသမဏယောဂီတွေသွားတွေ့ဘာဖြစ်လို့တွေ့ရသလဲအကြောင်းရှိနော်အဲ့ဒီအလောင်းကောင်ဟောကဘိုးလောက်တွေရှိနေခဲ့ဒီဘိုးလောက်တွေကအသက်ရှင်ဆဲဖြစ်နေကြသေးတယ်ဆိုရင်ဒီအလောင်းကောင်ကြီးကိုဖမ်းပြီးဒါလေးပါဆက်လိုက်တဲ့အချိန်ကအမှုန်ဖြစ်သွားရင်ပိုးလောက်တွေလည်းရောပြီးအလုံးအမှုန်ဖြစ်သွားတယ်။အဲဒီပိုးလောက်တွေကမသေးသေးတဲ့ပိုးလောက်ဖြစ်ခဲ့လို့ရှိရင်အဲဒီပိုးလောက်တွေတဏ္ဍာမှာအနည်းဆုံးကာယအကြည့်တတ်ရှိတယ်။ကာယတတ်ကကလည်းကြီးရှိနေတယ်အနည်းဆုံးပမာဏပေါ့နော်။အဲဒီလိုအကြည့်တတ်ကလေးတွေကိုတခါတရံရောပြီးပုဂ္ဂိုလ်ကသွားတွေ့ကျင်တယ်တွေ့တတ်ပါတယ်။ဒါကြောင့်အဲဒီအလောင်းကောင်ဟာအလောင်းကောင်မှာကမ္မဋ္ဌာန်းရုပ်တွေရှိနေလို့ပြောလို့ရတော့မဟုတ်ဘူး။အလောင်းကောင်ကိုမှီတွဲပြီးဖြစ်ပေါ်နေတဲ့ပိုးလောက်တွေမှာအသက်ရှင်ဆဲဖြစ်နေခဲ့ရင်တော့သို့ပိုးလောက်တွေမှာကမ္မတယုတ်တွေတည်တံတလောက်ရှိနေသေးတယ်အဲ့ဒါကြောင့်ဒီအကြည့်တက်ကလေးတွေကိုသွားတွေ့ချင်းဖြစ်တယ်လို့သဘောပေါက်ပါနော်တွေ့ခဲ့ရင်လည်းအဲ့ဒီပိုးလောက်တွေကိုအလုံးရောပြီးတော့ဓာတ်ဖွဲ့ပြီးပိုးလောက်တွေတဏ္ဍာမတိရှိနေတဲ့အကြည့်တက်ဘာဝင်တဲ့ယုတ်တရားတွေကိုအလုံးဓာတ်ဖွဲ့ပြီးတော့ပရမနယ်မေးသို့ဆိုက်တဲ့အခါမှာအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်းပြီးပြန်ရှုနိုင်ပါတယ်နော်ဒါကတော့သေအတုပရှုနည်းပဲအဲ့ဒီသေအတုပဘာဝနာရှုပွားနည်းကိုတော်တော်လေးအားရနေတဲ့ယောဂီပုဂ္ဂိုလ်တို့ကနောက်တစ်ဆင့်တက်ပြီးတော့မလုပ်ရမလဲ။ကျင်အတုပကိုကြောင်းနေပါလား။ကျင်အတုပနဲ့ပတ်တယ်လို့ကျူပပုံဤသနစ်တွေကိုလည်းဒီဝိဇ္ဇာတုတ်တံမှာလည်းဖျားရှင်ညွှန်ကြားထားပါတယ်နော်။ဘိနဗိနုဘမတုတ်တံစတဲ့ထိုတုတ်တံဒီမှာလည်းမြတ်စွာဘုရားညွှန်ကြားထားပါတယ်။အဲ့တော့ကျင်အတုပမှာကဘုဇ္ဇနောဟောမေဂိယဟောဥဇ္ဇနောအင်္ဂုတ်္တပါဠိတော်ဧကတတကဒီဘမှာသုံးတန်တစ်ခုလာရှိပါတယ်ဧကဒါတကနိဗ္ဗာန်မှာဂိရိဗာဏ္ဍသုတ်တန်ဆိုပြီးသုတ်တန်တစ်ခုလာရှိပါတယ်သုခိနိမာဏ္ဍသုတ်တန်မှာလည်းမြတ်စွာဘုရားက32ခုထာတာတွေရှုပွားလုပ်တဲ့ဒုက္ခရကအတုပဘာဝနာအဖြစ်နဲ့ထည့်သွင်းပြီးဟောထားပါတယ်နော်ဒါကြောင့်အဲ့ဒီအတုပကိုတော့ရှင်အတုပဆိုပြီးတော့သဝိညာဏကအတုပဆိုပြီးတော့ဝိဇ္ဇာသုတ်တန်များမှာအမိတပ်ပေးထားပါတယ်ဝိဇ္ဇာတုဒ္ဓမှာကတော့ခုနကသေအတုပကိုတော့အဝိညာဏကအတုပ၊ရှင်အတုပကိုတော့သဝိညာဏကအတုပဆိုပြီးပြီးတော့ညွှန်ကြားထားတယ်။အဲဒီသဝိညာဏကအတုပကတော့မိမိတဏ္ဍာမှာရှိတဲ့32ခေါထာတာတို့ရဲ့ညွှန်ကြားချက်စုပ်ပဲသဘော။အပြင်ဗိဒ္ဓတဏ္ဍာမှာတည်ရှိနေတဲ့သက်ရှိတရားတွေတဏ္ဍာမှာတည်ရှိနေတဲ့32ခေါထာတာတို့ရဲ့ညွှန်ကြားချက်စုပ်ပဲသဘောကိုညာနဲ့မြင်အောင်ကြည့်ပြီးထို32ခေါထာတာတို့ရဲ့ညွှန်ကြားချက်စုပ်ပဲသဘောကိုအာယုံယူရဲ့အတုပလို့ယူရမယ်။လုံလန်းဖြစ်ပါတယ်နော်။ဒီတော့ဒီအပိုင်းမှာယောဂီပုဂ္ဂိုလ်ကဟောယုတ်ပိုင်းသိသိတဲ့အခါတည်းက32ခေါထာတာဒီကိုပုဂ္ဂိုလ်ကြည်အောင်ရှုထပ်ထားတဲ့ယောဂီရှိနေခြင်းကြောင့်၄ယောက်ညီစွာအပြင်ဣဇ္ဇဒဗိဒ္ဓနှစ်ဌာနမှာရှိနေတဲ့32ခေါထာတာကိုဖန်ဆက်လိုက်လွယ်လွယ်နဲ့တွေ့နေပြီဖြစ်ပါတယ်။အဲဒီလိုတွေ့တဲ့အချိန်ကမှမိမိတဏ္ဍာမှာရှိတဲ့32ခေါထာတာသူတို့သူ့တဏ္ဍာမှာတည်ရှိနေတဲ့32ခေါထာတာတို့ရဲ့ရင်းစားဆက်စုပ်ပဲတစ်ပတ်ကိုအာရုံယူပြီးတော့ဣဇ္ဇဒတလည်းဘိဒ္ဓတလည်းအတုပဘာဝနာရှုပေးပြီးတော့အဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာအစ္ဆဒရှုလိုက်ဘိဒ္ဓရှုလိုက်ခက်ခက်တက်ကရှုခဲ့ရင်ဘာဖြစ်လဲအမှုံလေးတွေဖြစ်သွားတယ်ဘာဖြစ်လို့ဖြစ်ရလဲဒီအမှုံလေးတွေကိုဓာတ်ခွဲပြီးတော့ယုတ်တဲ့တွေကိုသိသိတဲ့လုပ်ငန်းကဒီအပိုင်းအထိတော်တော်လေးအဝဝစွာလေ့ကျင့်ထားပြီးဖြစ်နေရှိနေခြင်းကြောင့်လေ့ကျင့်ထားတဲ့အချိန်အဝါကြောင့်လွယ်လွယ်ကူကူပဲအမှုံလေးတွေကဖြစ်သွားတတ်ခြင်းဖြစ်ပါတယ်သို့တော့ညာကပညာအပေါ်မှာအာယုံစိုက်ပြီးတော့ပညာဖြစ်တဲ့32ခုထာတာတို့ညွှန်ချက်ဆက်စုပ်ပဲအပေါ်မှာသူ့စိတ်ထမ်းနိုင်ရင်လုံးလုံးနဲ့မဖြစ်ဘူး။အဲဒီလိုမဖြစ်ခဲ့လို့ကိုကဝိပဿနာတစ်ခါပြန်ပြီးကုကျင်တယ်ဆိုလို့ရှိရင်မလုပ်နဲ့။အဲဒီ32ခုထာတာကိုဖမ်းပြီးဓာလိပတ်ဆက်လိုက်။ဆက်လိုက်ရင်အလုံးအမှုန်ဖြစ်တယ်။ မောင်ဖြစ်သွားပြီဆိုရင်ဒီအမှုန်တွေကိုချောက်ထားတာလေးစနကိုထားတာမှာတက်ခွဲတယ်ပုံစံအတိုင်းတက်ခွဲပြီးတော့တက်ခွဲပြီးတော့အဲ့ဒီယုံတရားတွေရဲ့ဖြစ်ပြီးပြတ်တာကိုကြည့်ပြီးနေစားလို့ရှိဒီသင်္ခါမတော့ရှင်အတုပါဖြစ်နေတဲ့အတွက်ကမ္မဇာယောသိရိဇာယောဥရိဇာယောအာရဇာယောအားလုံးရှိနေပါနော်အဲ့ဒီအတုပါဖြစ်နေတဲ့ယုံတရားတွေရဲ့ယုံတရားတွေကိုညာနဲ့ချုံကုန်ကြည့်ပြီးတော့အနိစ္စဒုက္ခအ ဒီခန္ဓာအင်းကြီးမိမိခန္ဓာအင်းသူဘခန္ဓာအင်းစိုက်ကြည့်လိုက်ရင်ပိုးလောက်အမျိုးမျိုးလို့ဆိုကြည့်မနေဘူးလားကြည့်နေကြည့်နေတဲ့အခါကျတော့ဒီပိုးလောက်တွေကဒီခန္ဓာအင်းကြီးထဲမှာဘာလို့ကြဒီခန္ဓာအင်းကြီးထဲမှာပဲအင်းတော်ပြုကြတယ်တမ်းမှုကြဒီခန္ဓာအင်းကြီးထဲမှာပဲကြီးကြီးဆုံးကြတယ်ခြင်းခဲဆုံးကြတယ်ဒီခန္ဓာအင်းကြီးထဲမှာပဲသိရင်အတုပဆက်ကြတယ်ပိုးလောက်ဒီခန္ဓာအင်းကြီးတွေမှာတည်တည်ပြည့်စည်သွားလို့အပြင်ကိုထမ်းပြီးတော့အတုပါချသွားတာခဏရောင်ရမ်းတွေ့ဘူးဟင်ဘယ်နှခါတွေ့ဘူးလဲမတွေ့ဘူးပါဘူးဒါကြောင့်ဥစဉ်တော့ဒီခန္ဓာအင်းကြီးမိမိခန္ဓာအင်းသူတို့ဘခန္ဓာအင်းအကုန်လုံးဒီခါလဲပိုးလောက်တို့ရဲ့အင်းတော်များတမ်းဖို့ရအင်းကြီးလည်းဟုတ်တယ်ညီညီဆုံးရအင်းလည်းဟုတ်တယ်ပြင်ငယ်ဆုံးရအင်းလည်းဟုတ်တယ်ဒါလို့ရှိရင်အတုပါချရတုတ်တန်တင်ညာကြီးလည်းမဟုတ်ဘူးလားဟုတ်ကြီးတယ်အဲ့ဒီလိုအင်းကြီးတခုကညွှန်ချာဆက်ဆုပ်ဖို့မကောင်းဘူးလားကောင်းနေတယ်အဲ့ဒီလိုပိုးလောက်နေဖြင့်ပြည့်နေပြီပိုးလောက်တို့ရဲ့အိမ်တော်ရအိမ်တော်ပြုရတမ်းမှုရကျင်းကြီးစုရကျင်းငယ်စုရသုံးတန်တင်ဉာဏ်ကြီးဖြစ်နေပုံကိုညနဲ့မြင်အောင်ကြည့်ပြီးတော့လေဒီခန္ဓာအင်းကြီးမိမိခန္ဓာအင်းသဘောခန္ဓာအင်းတို့ရဲ့ညွှန်ချဆက်ဆုပ်ပဲသဘောတည်းကိုအာယံယူရအတုပအတုပလို့လည်းပြုနေတယ်